Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်မလ19ရက်တနင်္လာနေ့မနက်ခင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ Line meter 3240.48 အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရှင်။ကျွန်မခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မကခင်မြတ်တပ်ပါ။ဒီမနက်ခင်းသတင်းတွေကိုကိုဆံမဝင်နဲ့အတူကြီးညာပေးမှာပါ။မဲမတမာမှုတွေရှိနေတယ်ဆိုတော့ပြောကြချက်တွေကြားမှာပဲလက်ရှိတမရဗလာဒီမီယာပူတင်အနိုင်ရနေတယ်လို့ကနဦးရွေးကောက်ပွဲရက်လက်တွေကပြောနေပါတယ်။ဩစတြေးလျနိုင်ငံမှာကျင်းပတဲ့ဩစတြေးလျအာဆီယံထိပ်သီးအစည်းအဝေးမှာဒေါန်ဆန်းစုကြည်ကရခိုင်ပြည်နယ်အခြေအနေတွေကိုအတော်ကြာကြာအချိန်ယူပြီးတော့ပြည့်ပြည့်စုံစုံရှင်းပြခဲ့တာပါ။ဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားမှာပါမခွန်ရယ်
။ကောင်းပါပြီရှင်။အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေမှာတော့ဒီဩစတြေးလျအာဆီယံ၃ရက်ကြာထိပ်သီးအစည်းအဝေးအတွင်းမှာအာဆီယံလှည့်ကြဥက္ကဋ္ဌဖြစ်တဲ့စင်ကာပူဝန်ကြီးချုပ်ကဒေတာတွင်လူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့အခုလိုပြောပါတယ်
။ All of us in the region we will be anxious if there's any instability or any trouble in any of our member countries.
ရခိုင်အရေးနဲ့အတူပြောပြသွားတာကိုနားဆင်ကြရမှာပါရှင်။နိုင်ငံတကာသတင်းတွေပြီးမှနားဆင်နိုင်ပါတယ်။မြန်မာရေးဆွေးနွေးခန်းမှာတော့အမေရိကန်တလွားလေယာဉ်နဲ့ပဲပြုတ်ဖြန့်ဖြူးရောင်းချနေသူရဲ့အလွမ်းပြေပဲပြုတ်လုပ်ငန်းပန်ရှင်နဲ့တွေ့ဆုံမေးမြန်းခန်းထုတ်လွှင့်ပေးဖို့ရှိပါတယ်။အစီအစဉ်ဒုတိယပိုင်းမှာမြန်မာပြည်ကပေးစာဦးစီသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေနားဆင်နိုင်ပါတယ်။အခုရင်ဆုံးတော့တနင်္လာနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးစံမူဝီတို့ပြောပြပါမယ်ရှင်။
မဲမတမာမှုတွေရှိနေတယ်ဆိုတော့ပြောကြားချက်တွေကြားမှာပဲရုရှားရဲ့လက်ရှိသမ္မတဗလာဒီမီယာပူတင်အနိုင်ရနေကြောင်းကနဦးရွေးကောက်ပွဲရလဒ်တွေကဖော်ပြနေပါတယ်တနင်္ဂနွေနေ့မဲပေးကြတဲ့ရုရှားနိုင်ငံသားတွေကတော့ဘသူအနိုင်ရမယ်ဆိုတာကိုကြိုသိနေကြသလို clean and correct data မှာရှိတဲ့မဲယုံတွေပိတ်ပြီးပြီးချင်းမှာပဲကနဦးရလဒ်ကိုကြည့်ရင် Mr. Putin ပဲအနိုင်ရတာကိုတွေ့ရပါတယ်။ရုရှားအစိုးရမှန်းထားသလိုမဲပေးသူအရေးအတွက်ရာခိုင်နှုန်း80လောက်ထိတကယ်ရှိမရှိမသိရသေးပေမဲ့မစ္စတာပူတင်ဟာမဲအလုံးရဲ့81.9%ရာခိုင်နှုန်းနဲ့ရှေ့ဆုံးကပြေးနေတယ်လို့ရုရှားရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ရုရှားနိုင်ငံတလွားမဲယုံတွေမှာမဲမတမောမှုတွေရာပေါင်းများစွာရှိနေတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့ရုရှားရွေးကောက်ပွဲဆိုင်ရာအရာရှိတွေကတော့ short ပေါ်ပြောပါတယ်။ဒါပေမဲ့ဒီကိစ္စကိုသူတို့စုံစမ်းနေပါတယ်လို့ဆိုပါတယ်။ရွေးကောက်ပွဲဝင်ကမနစ်တအူးဖြစ်တဲ့ပါဗယ်ဂရူဒင်ကတော့ရွေးကောက်ပွဲကနဦးရမဲအရမဲ 15.9% ရာခိုင်နှုန်းလောက်ရနေတာဖြစ်ပြီးသူတယောက်ပဲမစ္စတာပူတင်နဲ့ပြိုင်ဘက်ဖြစ်ရှင်နေတာပါတခြားသူတွေကတော့ပြန်ရှင်ပြန်အားသိပ်မရှိပါဘူးမစ္စတာပူတင်က1999ခုနှစ်ဘိုရစ်ယယ်ဆင်နောက်မှာသမ္မတရာထူးကိုဆက်ခံခဲ့သူဖြစ်ပါတယ်အခုရွေးကောက်ပွဲဟာခရိုင်းမီးယားကိုရုရှားဝင်သိမ်းခဲ့တဲ့၄နှစ်မြောက်နှစ်ပတ်လည်နဲ့လည်းတိုက်ဆိုင်နေပါတယ်မစ္စတာပူတင်ကိုစိန်ခေါ်နှိုင်ဆွမ်းရှိတဲ့ဘလော့ဂါတဦးဖြစ်တဲ့တက်ကြွလှုပ်ရှားသူဘိုရစ်နာဗာနီကတော့သူ့ကိုရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်လို့မရအောင်လိန်လည်မှုနဲ့တရားစွဲတာခံရတယ်လို့ပြောပါတယ်ရွေးကောက်ပွဲမှာမဲမတမာမှုတွေရှိနေတယ်ဆိုတော့ဆဆွဲချက်တွေကိုရုရှားရွေးကောက်ပွဲကော်မရှင်ဗဟိုဌာနဒုတိယအကြီးအကဲကမဟုတ်မှန်ကြောင်းညှင်းဆိုခဲ့ပါတယ
်သမ္မတဒေါ်နယ်ထရမ့်ဟာ2016ခုနှစ်သမ္မတရွေးကောက်ပွဲအတွင်းသူ့ရဲ့မဲဆွယ်မှုတွေမှာရုရှားနိုင်ငံရဲ့ဆက်ဆက်မှုတွေရှိနေသလားဆိုတာနဲ့သမ္မတကတရားဥပဒေအရစုံစမ်းစစ်ဆေးမှုအပေါ်ကပ်ပြက်ရပ်ပြက်ပိတ်ဆို့ဟန်တားမှုလုပ်ခဲ့ခြင်းရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာဟာနိုင်ငံရေးအရဗက်လိုက်မှုရှိတယ်ဆိုပြီးတော့ပြင်းပြင်းထန်ထန်ဆွဆွဲတိုက်ခိုက်လိုက်ပါတယ်။ဘာဖြစ်လို့မူလာရဲ့အဖွဲ့ထဲမှာဒီမိုကရက်ကိုအခိုင်အမာထောက်ခံတဲ့သူ73ယောက်ပါနေရတာလဲ။တချို့ဟာဆိုရင်ကလင်ကကျစ်ဟယ်လာရီကိုထောက်ခံတဲ့သူတွေဖြစ်နေကြတယ်။ Republican တယောက်မှမပါဘူး။ဒါဟာတရားမျှတတယ်လို့ဘယ်သူထင်တယ်လဲဆိုပြီးတော့သတင်းဘက်ကုံပိုင်းသူ့ရဲ့ Twitter လူမှုစွန်းကွန်ရက်စာမျက်နှာပေါ်မှာရေးသားလိုက်ပါတယ်။မူလာဟာ Republican Party အတွက်မဲဆန္ဒပေးသူဖြစ်မှတ်ပုံတင်ထားသူဖြစ်တယ်ဆိုတာနဲ့ဝါရှင်တန်နိုင်ငံရေးတိုင်ဝမ်ကမူလာဟာနိုင်ငံရေးကင်းရှင်းတဲ့အစိုးရရှိနေတဲ့ဦးဖြစ်တယ်ဆိုတာကိုသမ္မတထရမ်မျက်ကွယ်ပြုထားပါတယ်။ထရမ်ရဲ့မဲဆွယ်ပွဲနဲ့ပတ်သက်ပြီးတော့ပြုလုပ်နေတဲ့မူလာရဲ့စုံစမ်းစစ်ဆေးမှုတွေကို Republican တွေကဒီမိုကရက်ပါတီဝင်တွေကပါထောက်ခံကြောင်းပြောဆိုထားတာပါ။သမ္မတထရမ်ဟာယာရုကနေဖေရှားခံရတဲ့ FBI အကြီးအကဲဟောင်းနှစ်ယောက်ကိုလည်းတိုက်ခိုက်ပြောဆိုခဲ့ပါတယ်။သူတို့ကတော့ပြီးခဲ့တဲ့မေလကယာရုကဖေရှားခံခဲ့ရတဲ့ FBI ညွှန်ကြားရေးမှူးအောင် James Comey နဲ့အလုတ်ကနေငိမ့်စားကြည့်ဖို့အတွက် 26 နာရီအလိုတောက်ကြနေကယာရုကနေဖေရှားခံခဲ့ရတဲ့ FBI ရဲ့ဒုတိယညွှန်ကြားရေးမှူး Andrew McCabe တို့ဖြစ်ပါတယ်
American သမ္မတ Donald Trump ရဲ့ CIA Director Mike Pompeo ကိုနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့အမည်စင်းတင်သွင်းတာနဲ့လက်ရှိ CIA ဒုတိယအကြီးအကဲ Gina Haspel ကို CIA အကြီးအကဲဖြစ်တဲ့ယာထားဖို့လုပ်နေတာတွေနဲ့ပတ်သက်ပြီး Republican Party ကအထက်လွှတ်တော်အမတ်နှစ်ဦးတို့ကြားသဘောထားကွဲလွဲနေပါတယ်။တကယ်လို့ Gina Haspel ရဲ့အမည်စင်းတင်သွင်းမှုကိုလက်ခံအတည်ပြုခဲ့မယ်ဆိုရင်သူမဟာ CIA ရဲ့အနှစ်80သက်တမ်းမှာပထမဆုံးသောအမျိုးသမီးအကြီးအကဲဖြစ်လာတော့မှာပါ။တောင်ကိုရိုင်းနပ်ပြည်နယ်အထက်လွှတ်တော်မှာ Lindsey Graham က Mr. Pompeo နဲ့ Haspel တို့နှစ်ဦးစလုံးကိုအထက်လွှတ်တော်ကနေလက်ခံအတည်ပြုနိုင်တယ်လို့ CNN သတင်းဌာနမေးမြန်းခံမှာခန့်မှန်းပြောဆိုပါတယ်။ဒါပေမဲ့ Kentucky ပြည်နယ်အထက်လွှတ်တော်မှာ Rand Paul ကတော့ Pompeo ဟာတချို့နိုင်ငံတွေကအာဏာရှင်အပြောင်းလဲဖြစ်ဖို့အတွက် American ကအရေးယူဒဏ်ခတ်တာကိုထောက်ခံကြောင်းပြောဆိုခဲ့ပြီး Haspel ကတော့အကြမ်းဖက်ဝါရဆွဲနဲ့ပတ်သက်ပြီးတန်လျာရှိသူတွေကို CIA ကညှဉ်းပန်းနှိပ်စက်အမှဆက်နွယ်နေသူလို့ဆိုပါတယ်။သူအနေနဲ့အထက်လွှတ်တော်မှာဒီနှစ်ဦးအတွက်အမည်စင်းတင်သွင်းမှုကိုဘယ်နည်းနဲ့မဆိုပြည့်အောင်လုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်။ Mr. Pompeo အနေနဲ့မကြသေးခင်ကအလုပ်ဖြုတ်ခံခဲ့ရတဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson နေရာမှာအစားထိုးဖို့မသင့်တော်ဘူးလို့ပြောသလိုညှဉ်းပန်းနှိပ်စက်မှုက American ရဲ့ဆန်မဟုတ်တဲ့အတွက် Gina Haspel လည်းမသင့်တော်ဘူးလို့ပြောပါတယ်။ဒါပေမဲ့အထက်လွှတ်တော်မှ Graham ကတော့ Haspel ကဒီယာရုအတွက်အရေးချင်းကောင်းကောင်းရှိသူလို့ပြောပါတယ်
။တူရကီတပ်ဖွဲ့ဝင်တွေနဲ့သူတို့ရဲ့ Syria မဟာမိတ်တွေကခတ်တည်ရဲ့နေမည်ဖြစ်တဲ့ Syria နိုင်ငံမြောက်ပိုင်း Afrin မြို့ကိုထိန်းချုပ်ထားလိုက်ပြီးတဲ့နောက်ခတ်တိုက်ခိုက်ရေးသမားတွေကပျောက်ကြားစစ်စင်ရေးအစ်စ်တွေတိုးမြင့်ပြီးတော့ပြုလုပ်သွားမယ်ဆိုပြီးတော့ချင်းချောက်လိုက်ပါတယ်။ Afrin မှာရှိတဲ့ကျုပ်တို့ရဲ့အဖွဲ့တွေအားလုံးကသူတို့ကိုတောက်လျှောက်အိမ်မက်ဆိုးတွေမက်ဆေ့လိုက်မယ်လို့ Syria ခတ်အဖွဲ့ရဲ့တာဝန်ရှိသူ Othman Sheikh အစ္စရာပြောပါတယ်ဒီတပ်ဖွဲ့တွေဟာတူရကီရန်သူတွေနဲ့သူတို့ရဲ့ကြီးစားတပ်တွေစခန်းတွေကိုရတဲ့နီလန်ပေါင်းစုံနဲ့တိုက်ခိုက်ကြလိမ့်မယ်လို့လည်းသူကသတိပေးလိုက်ပါတယ်တူရကီတပ်ဖွဲ့တွေအနေနဲ့သူတို့ရဲ့ Syria မဟာမိတ်တွေကသူတို့ရဲ့အလံတွေကို Afrin မြို့လယ်မှာတနင်္ဂနွေနေ့က site ထူခဲ့ကြပြီးတော့ခတ်တပ်ဖွဲ့တွေဖြစ်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရဲ့ခုခံမှုမရှိတော့ဘဲမြို့ကိုသူတို့ထိန်းချုပ်ထားလိုက်ပြီးဖြစ်ကြောင်းပြသခဲ့ပါတယ်
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9839လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနာဆင်နိုင်ပါလိမ့်ရှင်။
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ Australia နိုင်ငံ Sydney မှာကျင်းပတဲ့ Australia ASEAN ထိပ်သီးအစည်းအဝေးမှာတနင်္ဂနွေနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာမြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေတွေကိုအတော်ကြာကြာပြည့်ပြည့်စုံစုံအချိန်ယူပြီးရှင်းလင်းပြောပြခဲ့တယ်လို့ Australia ဝန်ကြီးချုပ် Malcolm Turnbull ဘောကသတင်းစာရှင်းလင်းပွဲမှာပြောပါတယ် Australia ASEAN ထိပ်သီးအစည်းအဝေးမှာရခိုင်ပြည်နယ်ကလူသားရပ်တည်မှုအကျပ်တဲကြီးကိုဘလို့အကောင်းဆုံးဖြေရှင်းနိုင်မယ်ဆိုတာနဲ့ပတ်သက်ပြီးအပြုသဘောဆောင်ချဉ်းကပ်ခဲ့ကြတယ်လို့လည်းပြောပါတယ်ဒါအပြင်ရခိုင်ရင်းနဲ့ပတ်သက်ပြီးလူသားချင်းစာနာမှုတခြားရေးဆိုင်ရာအကူအညီတွေပေးအပ်ဖို့အတွက် ASEAN နဲ့တခြားနိုင်ငံတွေကိုဒေါက်ဆန်းစုကြည်ကအကူအညီတောင်းခံခဲ့တယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ဒါပေမဲ့ဘလို့အကူအညီမျိုးတောင်းခံတယ်ဆိုတာတော့မပြောခဲ့ပဲ။အခုလို့ Mr. Turnbull ရဲ့ပြောကြားချက်နဲ့ပတ်သက်ပြီးမြန်မာစုကပြောခွင့်ရဥစော်သေးစီကတုံ့ပြန်ချက်တစုံတရာမရသေးကြောင်း Rogers သတင်းမှာဖော်ပြပါတယ်။ဒီစီဝဲမှာပဲဒေသရင်းဆွေးမှုကြီးနေတဲ့မြောက်ကိုရီးယားနျူကလ িয়ার ပြဿနာနဲ့တရုတ်နိုင်ငံနဲ့ရေပိုင်းနဲ့အငင်းပွားမှုဆန်ရတွေကိုဆွေးနွေးခဲ့ကြတယ်လို့အကြမ်းဖက်အစွန်းရောက်ဝါဒနဲ့အစွန်းရောက်ဝါဒရိုက်သွင်းခံမှုအန္တရာယ်ကြီးထွားလာမှုကိုပိုးပြီးအနီးကပ်ပူးပေါင်းကင်တွယ်ဖြေရှင်းဖို့ Australia နဲ့ ASEAN ခေါင်းဆောင်တွေသဘောတူညီခဲ့ကြတာပါ။စီဝေးချင်းပါစင်တွင်အပြင်မှာအာဆီယံခေါင်းဆောင်တချို့ဆန္ဒပြကန့်ကွက်မှုတွေရှိရမှာရိုညာရေးကိစ္စနဲ့ပတ်သက်ပြီးမြန်မာခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုလည်းဆန္ဒပြကန့်ကွက်မှုရှိခဲ့ပါတယ
်။အကြမ်းဖက်မှုတပ်ဖြည့်ရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နိုင်ရေးဦးတည်ပြီးတော့တရုတ်နဲ့ကမ်ဘောဒီးယားနိုင်ငံတို့ပူးတွဲပြုလုပ်တဲ့စီရေးလေ့ကျင့်မှုကိုစနေနေ့ကစတင်လိုက်ပါတယ်။ဒါဆိုရင်အမေရိကန်ပြည်ထောင်စုနဲ့ကမ်ဘောဒီးယားနိုင်ငံကြားဆက်ဆံရေးတင်းမာနေချိန်မှာတရုတ်နဲ့ကမ်ဘောဒီးယားရဲ့ဆက်ဆံရေးကအားကောင်းနေတယ်ဆိုတာကိုမီးမောင်းထိုးပြသလိုက်တာလည်းဖြစ်ပါတယ်။ကမ်ဘောဒီးယားနိုင်ငံရဲ့မြို့တော်ဖနမ်ပင်ရဲ့အနောက်ဘက်မှာပြုလုပ်တဲ့ရွှေနဂါ2018စီရေးလေ့ကျင့်မှုဖွင့်ပွဲအခမ်းအနားကိုတရုတ်ပြည်သူလွတ်မြောက်ရေးတပ်ရဲ့တောင်ပိုင်းစစ်ဒေသတပ်မှုဗိုလ်ချုပ်ဇန်ယန်နဲ့ကမ်ဘောဒီးယားစစ်ဦးစီးချုပ်ပိုးဆာရူအနုကဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်တရုတ်ကမ်ဘောဒီးယားတန်တမာရေးဆက်သွယ်မှု260ပြည့်အခါသမယနဲ့နှစ်နိုင်ငံကြားအစဉ်လာရဆက်ဆံရေးနဲ့နိုင်ငံရေးရယုံကြည်မှုပုံမှန်အားကောင်းလာစေဖို့ရည်ရွယ်ပြီးတော့ပြုလုပ်တဲ့စီရေးလေ့ကျင့်မှုမှာကမ်ဘောဒီးယားတပ်ဖွဲ့ဝင်280နဲ့တရုတ်တပ်ဖွဲ့ဝင် 216 ရောက်ပါဝင်ကြောင်းပူဆိုရန်မှာပြောပါတယ်တရုတ်ဟာကမ်ဘောဒီးယားမှာအကြီးဆုံးရင်းနှီးမြှုပ်နှံမှုပြုလုပ်ထားတဲ့နိုင်ငံသားတိုင်းပြည်ဖြစ်ပြီးတော့ကမ်ဘောဒီးယားနိုင်ငံအတွင်းအခြေခံအဆောက်အအုံစီမံကိန်းတွေမှာဒေါ်လာဘီလီယံများစွာရင်းနှီးမြှုပ်နှံထားပါတယ်တရုတ်နိုင်ငံကြောင့်ကမ်ဘောဒီးယားဟာအကျိုးမြတ်များစွာရရှိနေပါတယ်တရုတ်ဟာနိုင်ငံသားယင်းနှီးမြှုပ်နှံသူစီးရင်မှာထိတ်ဆုံးကရှိနေတယ်လို့ကမ်ဘောဒီးယားနိုင်ငံကိုလာရောက်လေပတ်သူအများဆုံးတန်းပီလဲဖြစ်ပါတယ်လို့ပိုးဆာရိုအန်ကပြောဆိုပါတယ
်။လက်ရှိတရုတ်ဝန်ကြီးချုပ်လီခေချန်ကဝန်ကြီးချုပ်ဖြစ်နေဒီကနေ့တနင်္ဂနွေနေ့မှာတရုတ်ပြည်သူ့လွှတ်တော်အစည်းအဝေးကထပ်ပြီးရွေးကောက်တင်မြှောက်လိုက်ပါတယ်။ပြည်သူ့လွှတ်တော်မှာထောက်ခံမဲ2964မဲနဲ့လီခေချန်ကိုတရုတ်ဝန်ကြီးချုပ်ဖြစ်နေဒုတိယ5နှစ်သက်တမ်းဆက်လက်ခန့်အပ်ဖို့အတွက်အတည်ပြုခဲ့တာဖြစ်ပါတယ်။အခုကျင်းပနေတဲ့လွှတ်တော်ရွေးကောက်ပွဲအတွင်းမှာပဲသူ့ကိုဝန်ကြီးချုပ်ဖြစ်တင်မြှောက်တဲ့ပထမဆုံးသောသမ္မတအမင်ကိုသမ္မတအသစ်ဖြစ်နဲ့ပြန်လည်ရွေးကောက်ခံရတဲ့သမ္မတရှီကျင်ပင်ကလက်မှတ်ရေးထိုးခဲ့တာပါ။လီခေချန်ကဝန်ကြီးအဖြစ်နဲ့ကျန်တစ္ဆာကျင်းဆိုခဲ့တာဖြစ်ပြီးတရုတ်ပြည်သူသမ္မတနိုင်ငံအခြေခံဥပဒေကိုလေးစားလိုက်နာဖို့ကတိပြုကြောင်းဥပဒေရဲ့ပြည့်တဲ့တာဝန်ကိုခြေပြန်စွာထမ်းဆောင်မှာဖြစ်ကြောင်းနိုင်ငံနဲ့ပြည်သူပေါ်တစ္ဆာရှိပြီးတာဝန်ကိုရိုးသားမှုနဲ့ခိုင်ခိုင်မာမာထမ်းဆောင်သွားမယ်လို့ဝန်ကြီးချုပ်အဖြစ်နဲ့ကျန်တစ္ဆာကျင်းဆိုစင်မှာပြောကြားခဲ့ပါတယ်
။ယင်းညာရေးရှေ့တိုးခြေလှမ်းတစ်ခုအဖြစ်နဲ့အင်ဒိုနီးရှားနိုင်ငံမှာကျင်းပဖို့အစိုးပြုထားတဲ့၃နိုင်ငံညီလာခံအပေါ်သူတို့အနေနဲ့တန်တရားကြီးကြီးမားမားရှိတဲ့ကြောင်းအာဖဂန်တာလီဘန်တွေကပြောဆိုလိုက်ပါတယ်။
တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ဦးစာမိုးဝေတို့ပြောပြပေးသွားကြတာပါရှင်။အခုမနက်ခင်းသတင်းလွှာမှာတော့အရင်ဆုံး၃ရက်ကြာဩစတြေးလျအာဆီယံထိပ်သီးစည်းဝေးပွဲမှာအပြောအများဆုံးအကြောင်းကဘာလဲဆိုတာကြည့်ကြရအောင်ပါ။ဩစတြေးလျအာဆီယံ၃ရက်ကြာထိပ်သီးအစည်းအဝေးအတွင်းအများဆုံးပြောဆိုနေကြတဲ့အကြောင်းအရာကတော့ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေပဲဖြစ်ပါတယ်။အစည်းအဝေးပြီးအင်ရှင်ဩစတြေးလျဝန်ကြီးချုပ်နဲ့အာဆီယံအလှည့်ကြဥက္ကဋ္ဌစင်ကာပူဝန်ကြီးချုပ်တို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာလည်းဒီကိစ္စဟာအဓိကအကြောင်းအရာတစ်ခုအနေနဲ့နေရာယူထားတဲ့အကြောင်းမတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ်ရှင်။
မက်လ16ရက်နေ့ကနေ18ရက်နေ့အထိဆစ်ဒနီမြို့မှာကျင်းပခဲ့တဲ့ပထမဆုံးအကြိမ်ဩစတြေးလျနဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာအကြမ်းဖက်အဆုံးရောက်ဝါဒနဲ့အဆုံးရောက်ဝါဒရိုက်သွင်းခံရမှု NDA ကြီးထွားလာမှုကိုပုံမှုအနီးကပ်ပူးပေါင်းကင်တွယ်ဖြေရှင်းဖို့ဩစတြေးလျနဲ့အာဆီယံခေါင်းဆောင်တွေသဘောတူညီခဲ့ကြပါတယ်။ဆွေးနွေးပွဲပြီးထုတ်ပြန်တဲ့ကြေညာချက်မှာပြည်သူတွေရဲ့လူ့အခွင့်အရေးကိုအကာအကွယ်ပေးရေးဆုံးဖြတ်ချက်တစ်ခုအနေနဲ့ထည့်သွင်းဖော်ပြထားပေမယ့်မြန်မာနိုင်ငံကလူနည်းစုရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်လို့ဘာမှပါမလာပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လကုန်ပိုင်းကစပြီးမြန်မာစစ်တပ်ရဲ့အင်အားသုံးနယ်မြေရှင်းလင်းမှုကြောင့်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးထွက်ပြေးခဲ့ရတဲ့အခြေအနေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလို့ကုလသမဂ္ဂကသတ်မှတ်ခဲ့တာပါ။ထိပ်သီးဆွေးနွေးပွဲမှာတော့ရိုဟင်ဂျာအရေးကိစ္စကိုသူတို့အချင်းတော်ယူဆွေးနွေးခဲ့ကြောင်းနဲ့ဒေါအောင်ဆန်းစုကြည်ကလည်းအခြေအနေတွေကိုအသေးချာရှင်းပြခဲ့ကြောင်းဩစတြေးလျဝန်ကြီးချုပ်မဲလ်ကွန်တမ်ဘယ်ကလက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌစင်ကာပူနိုင်ငံဝန်ကြီးချုပ်လီရှယ်လွန်းနဲ့တနင်္ဂနွေနေ့ကပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ကလူသားဘေးဒုက္ခအကျက်အတည်းကြီးကိုဘယ်လိုအကောင်းဆုံးဖြေရှင်းနိုင်မလဲဆိုတာအပြုသဘောချိကပ်ခဲ့ကြတယ်လို့လည်းမစ္စတာတမ်ဘယ်ကအခုလိုပြောပါတယ
် It's a very complex problem. She seeks support from ASEAN and other nations to provide help with from a humanitarian and capacity building.
ဒီကိစ္စဟာတော်လေးရှုပ်ထွေးတဲ့ပြဿနာပါ။ဒီကိစ္စပေါ်မှာအာဆီယံနဲ့အခြားနိုင်ငံတွေအနေနဲ့လူသားချင်းစာနာကူညီမှုနဲ့လူ့စွမ်းအားတည်ဆောက်ရေးတွေမှာအကူအညီပေးကြဖို့ဒေါအောင်ဆန်းစုကြည်ကအကူအညီတောင်းခံထားပါတယ်။အခုလိုပြိခဖြစ်နေတာရင်းနဲ့ရွှေပြောင်းဒုက္ခသည်တွေခံစားနေတာမှုတွေကိုအဆုံးသတ်ဖို့ကျွန်တော်တို့အားလုံးလည်းကြိုးပမ်းနေပါတယ်လူသားရည်တည်မှုဆံရအကျက်တဲဘေးဒုက္ခကြီးကိုဘယ်လိုမျိုးငြိမ်းချမ်းချမ်းနဲ့လင်းလင်းမြန်မြန်ဖြေရှင်းနိုင်မလဲဆိုတာကိုအကူအညီပေးဖို့ဟာကျွန်တော်တို့ရည်မှန်းချက်ပါ
စင်ကာပူဝန်ကြီးချုပ်လီရှယ်လွန်ကလည်းရိုဟင်ဂျာအကျက်တဲကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေအားလုံးကစိုးရိမ်ပူပန်မိပေမယ့်ဒီဘော်အတင်းကျပ်ဖိအားပေးတာမျိုးအာဆီယံအနေနဲ့ဝင်ရောက်ဆွတ်ဖက်ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
် All of us in the region we will be anxious if there's any instability or any trouble in any of our member countries
ပေါ်ဝင်နိုင်ငံဘယ်နိုင်ငံမှမဆိုမတူညီဖြစ်တာဒါမှမဟုတ်အကျက်တဲဆိုင်လာတာဆိုရင်ဒေသတွင်းကကျွန်တော်တို့အားလုံးစိုးရိမ်ကြမှာပါပဲလူသားစာနာမှုဆိုင်ရာအခြေအနေဖြစ်လာမယ်လူတွေရဲ့သားရွာပြောရေးအသက်ရှင်ရည်ရည်နဲ့လုံခြုံဘေးကင်းရေးစတာတွေအန်ဒရယ်ရှိလာမယ်ဆိုရင်လူသားတွေဖြစ်တဲ့ကျွန်တော်တို့လည်းစိုးရိမ်ကြတာပါပဲ
ဩစတြေးလျဝန်ကြီးချုပ်မဲလ်ကွန်တမ်ဘယ်ရဲ့အထူးဧည့်သည်တော်ဖြစ်ပါဖိတ်ကြားခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာ ထိတ်သီးဆွေးနွေးပွဲအပြီးမှာဆစ်ဒနီကနေမြို့တော်ကင်ဘာရာကိုဆက်လက်ထွက်ခွာသွားပါတယ်။ဒီကနေ့တနင်္လာနေ့မှာဝင်ကြီးချုပ်နဲ့နှစ်နိုင်ငံဆက်ဆံရေးတီးတန့်တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ရိုဟင်ဂျာအရေးမှာအနောက်နိုင်ငံတွေကမြန်မာကိုဖိအားပေးဆက်ဆံနေပြီးမြေဩစတြေးလျကတော့အရင်တိုင်းပဲဒေါအောင်ဆန်းစုကြည်အစိုးရကိုဆက်လက်ပံ့ပိုးထောက်ခံသွားမှာဖြစ်တယ်လို့မြင်ကြောင်းဩစတြေးလျအခြေစိုက်မြန်မာအရေးလှုပ်ရှားနေတဲ့ဩစတြေးလျမြန်မာရုံးရဲ့ညွှန်ကြားမှုဒေါက်တာမြင့်ချိုက VOE ကိုပြောပါရစေ
။လက်ရှိဩစတြေးလျနိုင်ငံကနေမြန်မာနိုင်ငံကိုထောက်ခံအားပေးနေတဲ့ပုံစံတိုင်းပဲဆက်သွားမယ်ဆိုတဲ့ဥစ္စာကိုပြောဖို့ရှိမယ်။အလွန်ဆုံးဩစတြေးလျမှာဟာလာရှိနေကြတဲ့တချို့အုပ်စုတွေရဲ့ဖိအားကြောင့်ပေါ့လေ။ဩစတြေးလျအစိုးရအနေနဲ့နည်းနည်းပိုပြောစရာရှိတာကတော့ရခိုင်ပြည်နယ်မှာဖြစ်ဖြစ်နေတဲ့လူခွင့်ချိုးဖောက်တဲ့ကိစ္စတွေကိုသူတို့စိုးရိမ်နေတဲ့ဒါကြောင့်မို့လို့ဒါတွေကိုတော်ဆန်းစုကြည်ဖြည့်ရှင်းပြီးဘူးတသူတို့အနေနဲ့ဟာလာတိုက်တွန်းလိုပါတယ်တလောက်တော့သူတို့ဟာလာပြောမယ်လို့တော့ကျွန်တော်ယူဆတယ်ဒါကတော့အားလုံးဒီဘက်ကတူတွေဂျင်းနာအောင်လုပ်ပေးရတဲ့သဘောပဲဖြစ်မယ်သူတို့တကယ်ကြတော့ဒီပြဿနာဖြည့်ရှင်းဖို့အတွက်နိုင်ငံရေးရာရောစာတမန်ရေးရာရောဟာလာငွေရေးကြီးရာရောဤပညာပိုင်းရာရောဩစတြေးလျကတော်ဆန်းစုကြည်ကိုကူညီပေးမယ်လို့ကျွန်တော်အဲ့လိုယုံကြည်တယ်ဗျ
ဒေတာစံတော်ချင်းတနင်္လာနေ့ညနေ 9:00 မှာတော့ကင်ဘာရာမြို့ကမြန်မာတန်ရုံမှာဩစတြေးလျရောက်မြန်မာအတိုင်းဝိုင်းနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံမှာပါမနေ့တနင်္ဂနွေနောက်ပိုင်းကမြန်မာတန်ရုံကိုရောက်ရှိလာတဲ့ဒေါအောင်ဆန်းစုကြည်ကိုဩစတြေးလျနိုင်ငံကို February လကတည်းကရောက်ရှိနေထိုင်နေတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အလုတ်အမှုဆောင်ဦးဝင်းထိန်နဲ့အတူ NLD အဖွဲ့ဝင်ဟောင်းတချို့တွားရောက်နှုတ်ဆက်ခဲ့ကြပါတယ်အဲ့ဒီတွေ့ဆုံပွဲမှာတော့မြန်မာနိုင်ငံအနေနဲ့စိန်ခေါ်မှုတွေရင်ဆိုင်နေရချိန်မှာအားလုံးစီစီလုံးလုံးနဲ့တက်နိုင်သလောက်ဝိုင်းဝန်းဆောင်ရွက်ကြဖို့ဒေါံဆန်းစုကြည်ကပြောဆိုခဲ့ပါတယ်ရှင
်။မတ်အင်ဂျင်နိုင်ပြောပြသွားတာပါရှင်။အခုမြမအရေးဆွေးနွေးကန်အလှည့်ကြလာပါပြီ။မြမစားတော့တွေထဲမှာပဲပြုတ်ဟာထူကြတဲ့အာဏာသိမ်းရှိပြီးအမေရိကန်မှာလွယ်လွယ်ကူကူဝယ်နိုင်တဲ့အဆင့်အထိရောက်အောင်လုပ်ငန်းကိုတိုးချဲ့သွားဖို့စိတ်ကူးထားတယ်လို့ဆန်ဖရန်စစ္စကိုမြို့ကဦးမောင်မောင်သိန်းကပြောပါတယ်။ဆက်ထက်မှာပတ်စံထည့်ပြီးချော်ရီဝဲတယ်လို့အလွဲတကူဝဲနိုင်တဲ့အဆင့်အထိဒီလုပ်ငန်းကိုတိုးချဲ့သွားမယ်လို့လည်းသူကပြောပါတယ်။အလွမ်းပြေလို့နာမည်ပေးထားတဲ့သူ့ရဲ့ပဲပြုတ်လုပ်ငန်းအကြောင်းဦးမောင်မောင်သိန်းကိုဦးသိန်းထိုက်ဦးကတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ဦးမောင်သိန်းကိုကျွန်တော်ကသိတာကကျွန်တော်88ဒီမိုကရေစီရေးလှုပ်ရှားမှုအစကျောင်းသားတွေဖန်ခံခဲ့ရတဲ့141အစအဖွဲ့ဝင်တယောက်အနေနဲ့သိတာလားဒါပေမဲ့လည်းဝါရှင်တန်မြို့တော်ကိုမကြာခဏလာတဲ့အခါမှာပဲပြုတ်လာလာပြီးတော့ရောင်းနေပေါ့လေ
ဟုတ်ကဲ
့နေမြန်နဲ့ကပဲပြုတ်လာလာရောင်းနေဆန်ဖရန်စစ္စကိုကနေဝါရှင်တန်ကိုလာတဲ့ပဲပြုတ်လာရောင်းနေသူဆိုပြီးတော့သိတာတော့ကျွန်တော်ဒီပဲပြုတ်ရောင်းနေကိစ္စကိုကျွန်တော်တော့စိတ်ဝင်စားတယ
်
ဟုတ်လေနေမြန်နဲ့လာပြီးတော့ရောင်းတာဆိုတော့ပထမဆုံးသိကျင်တဲ့မိကွန်းကတော့ပဲပြုတ်ရောင်းနေ
ဟုတ်ကဲ့
နေမြန်နဲ့လာပြီးတော့ခုလိုပဲပြုတ်ရောင်းနေဘုံမောင်းသိကတ်ရဲ့လား
ဟာကတ်ပါတယ်ကိုက်ပါတယ်ဆိုတော့ကျွန်တော်တို့ဒီဆန်ဖရန်စစ္စကိုမှာရောင်းတဲ့ဈေးရင်ပတ်ဝန်းကျင်လောက်တော့ရအောင်ကျွန်တော်ဟိုအဆင်ပြေအောင်ကျွန်တော်ညှိနှိုင်းထားပြီးတော့လုပ်တယ်ဒီအဲဝါရှင်တန်ဒီစီမှာလည်းဒီကျွန်တော်ပဲပြုတ်ကိုအားပေးခြင်းလဲဆိုတဲ့ခါကျတော့
ပဲပြုတ်လာရောင်းတယ်ကိုက်တယ်ဆိုတော့ကျွန်တော်အမျက်ခွန်ဌာနဟိုမေးရမယ်မေးခွန်းမျိုးပဲကျွန်တော်မေးရမှာပဲ
ဟာ
ကိုမောင်သိန်းဒီမှာပဲပြုတ်တထုပ်ကိုဘယ်လောက်နဲ့ရောင်းလဲဘယ်လောက်နဲ့သွင်းလဲပေါ့
ကျွန်တော်ဒီအရောက်ကိုဒီမှာရောင်းတဲ့လူတွေပြန်မရောင်းရင်တို့စီအရောက်ကိုနှစ်ကြက်ခွဲနဲ့ရောက်တယ်
တထုပ်ကိုနှစ်ကြက်ခွဲနဲ့ဒီကိုသွင်းတယ
်ဟုတ်ကဲ
့ဒါကောင်လေးတစ်ခေါက်လာလို့ရှိရင်ဘယ်လောက်တော့သဲလာနိုင်လဲ
တစ်ခေါက်သဲလာရင်ကျွန်တော်ကဟိုပေါင်90တထုပ်ကပေါင်90အဲ8 8ကကျွန်တော်ကအထုပ်80ပါတယ်အဲ့တော့အဲ့ဒီမှာ10 8ကျွန်တော်တည်လို့ရတယ်ဆိုတော့အဲ့မှာအထုပ်900ဟန်ဂေရီကကျွန်တော်35ပေါင်ဒီရတယ်ဆိုတော့အဲ့မှာကအထုပ်90ပါတယ်ဆိုတော့တစ်ခေါက်လာတဲ့950ပါ
ကောနေရခေါက်လာရင်950ဆိုတော့တွက်ကြည့်ရင်နှစ်ချက်က1500 50က325 1895 1895ဒေါ်လာရတယ်ဆိုရင
်
လေရင်ကနဲ့ဒီအတူအရင်နဲ့ကိုက်ရလ
ား
လေရင်ကလည်းပေးရသေးတယ်
လေရင်ကလည်းကိုက်ပေးရတယ်ဟိုဟာကျွန်တော်ပစ္စည်းတွေကလည်းပေးရတယ်ပစ္စည်းတွေကကြတော့ကျွန်တော်ကဒီ Virgin America မှာ airline မှာကျွန်တော်က gold member လုပ်ထားတဲ့ခါကြတော့သူကကျွန်တော်ကအမ10ထုပ်တည်တယ်ဆိုပေမဲ့ကျွန်တော်ကအဲ10ထုပ်ဖို့ပေးရ2ထုပ်ကကျွန်တော် free ပေးရတယ်အဲ့တော့တထုပ်ကိုပေါင်90တထုပ်ကိုသူကအစိတ်ဆိုတော့ကျွန်တော်က10ထုပ်ဖို့ဆုံးငွေနေရပေးရတယ်လေးပြန်ကအတွားပြန်ကကျွန်တော်ကခီးစင်ကိုကြိုပြီးတော့2လ3လလောက်ဆင်ပြီးတော့ကျွန်တော်ကသူတို့ discount ပေးတဲ့အချိန်မှာကျွန်တော်ကလှမ်းလှမ်းပြီးတော့ဝယ်ထားတဲ့ခါကြတော့ကြိုတင် season လာတဲ့ခါကြတော့ကျွန်တော်ကအများဆုံးပေးရရင်350ပဲ အတော်ပြန်ဆန်ဖရန်စစ္စကိုကနေပြီးတော့နယူးယောက်ဖြစ်ဖြစ်ဆန်ဖရန်စစ္စကိုကနေဝါရှင်တန်ဒီစီဖြစ်ဖြစ်အတော်ပြန်350လဲကျွန်တော်ပေးပြပုံမပေးရအောင်အဲ့တော့အတော်ပြန်ဆိုရင်ပစ္စည်းဘိုးတဲ့ဘိုးပါဆိုရင်950ပါဝင်ကျင်တော့ကြာပါအ
ဲ့တော့ရလာ1800ကျော်ဆိုတော့ဟုတ်ပြီနေစီရိတ်ဟိုကြိုက်တယ
်
ကြိုက်တယ်ဟိုတနစ်ကိုဘယ်နှခေါက်လောက်ဒီလိုထွက်တယ်ပြီးရောင်းရတယ်လဲ
အားလုံးစုစုပေါင်းဆိုတော့နေရီအကုန်လုံးထွက်ရင်တော့10ခေါက်ထက်တဲ့ဟောက်စနခေါက်လောက်ကတော့အနည်းဆုံးကျွန်တော
်တနည်းကိုဒီလိုပဲလေးမြန်နဲ့ခဲပြုတ်လိုက်ရောင်းရတယ်အဲ့တော့ဒီဝါရှင်တန်တမျိုးတည်းပဲလားတခြားမျိုးတွေရောရှိသေး
တယ်ဟုတ်ဟုတ်ဝါရှင်တန်ဒီစီပဲကျွန်တော်ဝါရှင်တန်ဒီစီပို့တယ်နော်နယူးယောက်ပို့တယ်ကျွန်တော်ချီကာဂိုတစ်စင်းကနေဘာဖလိုတွားတယ်ကျွန်တော်တော့ဆန်ဒီယေဂိုတွားတယ်ဟုတ်ပဲဆိုလို့ရှိရင်ကျွန်တော်ဝါဆီယတာပဲကျွန်တော်တွားဆီယတာနေဆိုကျွန်တော်တခါလေကျန်ကနေဒါပါကုလိုက်တယ
်ဟောကုကနေဒါအထိပေါ့
ဟောကနေဒါ
တခြားနိုင်ငံတွေရောပို့တာရှိသေးလား
တခြားနိုင်ငံတွေပို့တာကတော့စားတဲ့လူတွေရှိရင်ကျွန်တော်ကကျွန်တော်ယူရိုပတွေပါတောင်းမှာကျွန်တော်လက်ဆောင်ယူရတာပေါ့အခုနောက်ပိုင်းတို့တွေမှာတဲ့ခါကျတော့ကျွန်တော်ကတော့ဒိုင်ရိုက်မလုပ်ပေးနိုင်ဘူးတကယ်ချင်းနေတူယူရိုကိုတွားတဲ့တကယ်ချင်းတွေကနေပြီးတော့ဆန်ဖရန်စစ္စကိုကနေတွားရတယ်ဆိုအများတော့အဖြစ်အကောင်းဆုံးလက်ဆောင်ဆိုပြီးတော့ယူရိုကိုလွမ်းပြေတဲတော့ရတယ်အဲ့
တော့ဒီနာမည်ပေါ့လေလွမ်းပြေဆိုတဲ့နာမည်ရောဘလို့စပြီးတော့ရင်းပြေခဲ့လဲ
အဲ့ဒါကတော့ကျွန်တော်ယဉ်တွင်းဖြစ်ပေါ့နော်ဟိုလွမ်းလွန်းလွန်းလို့အလွမ်းပြေလို့နာမည်ပေးခဲ့တာ
အခုမြန်မာတွေကြားထဲမှာလည်းတော်တော်များများဒီအထူးသဖြင့်အမေရိကန်ပြည်တော်စုမှာအားပေးကြတယ်အဲ
့
တော့ပို့ရတာလည်းကြိုက်တယ်ပေါ့နော
်အဲ
့တော့ပေးရဘယ်ရရ
ပေးကတော့ကျွန်တော်တို့ကဟိုဟာအဓိကတော့ကျွန်တော်ဒီဟိုတင်းပေါ့ဘယ်လိုခေါ်မလဲဒီလက်ကားရောင်းတဲ့ဆိုင်ကနေပြီးတော့ကျွန်တော်ဝယ်တယ်ကုန်ကျန်းကတော့products of canada ရှိတယ် products of us ရှိတယ်အခုပမာကြီးမှာအခုဒီဟိုတင်းဟိုတင်းဈေးမှာရောင်းနေတဲ့ပဲတွေကကနေဒါကနေပြန်ဝင်နေတဲ့ဟာတို့တော့ yellow pea yellow peas whole လို့ခေါ်တယ်ဟိုဥပမာဆိုပဲပြုတ်ပဲခေါ်တာပေါ့ပမာကြီးမှာတော့ပဲပြုတ်ပဲခေါ်တာပေါ့ဟု
တ်ဒါမြန်မာပြည်မှာစားတဲ့ပဲပြုတ်မျို
းမြန်မာပြည်မှာစားတဲ့ပဲပြုတ်မျို
းမြန်မာအရသာနဲ့အတူတူပဲ
မြန်မာအရသာနဲ့အတူတူပဲ process တူရင် process တူရင်အရသာတူတယ် process မတူရင်အရာတော့မတူဘူးဘာလို့ process မတူတယ်တူတယ်လို့ပြောဆိုဒီစတော်ပဲပြုတ်လို့ခေါ်တဲ့အခုကျွန်တော်ရောင်းနေတဲ့စတော်ပဲပြုတ်ပေါ့နော်ပဲပြုတ်လို့အလွယ်တကူခေါ်ပေမဲ့စတော်ပဲပြုတ်လို့ပြောပေမဲ့စတော်ပဲပြုတ်ကတကယ်တမ်းတော့စတော်ကဲပြုတ်တဲ့ပဲပြုတ်စတော်ကဲပဲပြုတ်ကနေစတော်ပဲပြုတ်ဆိုဖြစ်တာအဲ့ဒီကနေပြီးတော့မှအခုအဲ့စတော်ပဲပြုတ် process ကတော့ကြာတယ်ဒီတိုင်းပဲပြုတ်ကတော့ဗျာထမင်းအိုးနဲ့ပြုတ်လိုက်တဲ့ပဲပြုတ်ဖြစ်တာအဲ့ဒါဒီပေါင်းအိုးနဲ့ထက်ပြုတ်လဲလဲပဲပြုတ်ဖြစ်တာပဲဒါပေမဲ့ပဲပြုတ်ဤပြီးတော့အလုံးမပြည့်အဲ့ဒါဟိုအလုံးလည်းမပြည့်ဘူးထမေးကြော်ကိုတင်းတော်လို့သိပါတယ်ထမေးကြော်တဲ့ထဲထက်မွေးအလုံးမပြည့်အောင်ကြီးလိုက်လဲတင်းနေတယ်လို့ပဲဒါပေမဲ့စားကြည့်လိုက်ဤနေတာအဲ့ဒီဟာသူ့ process ကအရှိကြီးဗျာ
အမေရိကန်ပြည်တော်စုမှာဒီစားတော့ရောင်းချတာဆိုတော့
ဟုတ်ကဲ့
ဟိုဘေးကင်းလုံခြုံမှုတို့ဘာလို့
ဘေးကင်းလုံခြုံမှုကကျွန်တော်တို့ကအဲ့ဒါကအစအစရဟိုးစလောက်တာနေနောက်ဆုံးအစ်စ်ဒီကျွန်တော်တို့နောက်ဆုံးဒီထုတ်ရောင်းတဲ့ဒီကျွန်တော်နောက်ဆုံးဒီ FDA approval ဘာလို့ဆိုတာကဒါတွေကဒီတိုင်းပြည်မှာမရှိမဖြစ်လိုအပ်တဲ့အရာတွေပဲ
အဲ့တော့ဘုံဘုံသေးရင်လိုက်ရောင်းတယ်အမှန်ရှိတဲ့
မိသားစုကတားငယ်ဆုံးကအဓိကလိုက်ပြီးတော့သူကကျွန်တော်ဟိုနောက်ကနေထိန်းပေးတယ်ပေါ့အမျိုးသမီးကလည်းနည်းနည်းပါးပါးလိုက်ထိန်းပေးတယ်
အဲ့တော့လုပ်ငန်းလုပ်တဲ့လုပ်ငန်းလေပတ်ပုံအစဉ်စဉ်ပေါ့ကျွန်တော်ကနည်းနည်းကျွန်တော်တင်းတင်းလေးရှင်းပြပေးပ
ါအခုဆို10နှစ်ရှိသွားပြီစားလုပ်တာကတော့ပထမအဦးဆုံးကျွန်တော်ဘယ်လိုပြောမလို့ကိုကလွမ်းလွန်းလို့စားဖို့ဆိုပြီးတော့စားလုပ်တာဒါပေမဲ့ဒီအကူတေးချတင်လာတာကျွန်တော်ဗမာပြည်မှာကတည်းကဒီပဲပြုတ်လုပ်တဲ့ process ကိုအတော်ကြီးပဲပြုတ်ပြုတ်တဲ့အတော်ကြီးပဲပြုတ်ပြုတ်တဲ့အတော်ကြီးဆိုတာမှကိုစားလို့အရန်ကြိုက်တဲ့ပဲပြုတ်ပြုတ်တဲ့အတော်ကြီးကိုအိမ်ကိုပြင်ပြီးတော့တေးချကြကြနာတင်လာအဓိကဒီပေးပြုတ်ကောင်းတဲ့ quality ကောင်းကောင်းထွက်လာဖို့ကဒီဘယ်လိုပြောဆုံးပြူလို့ခေါ်တဲ့ပဲကိုကျွန်တော်တို့ဆွဲထုတ်နေရမယ်အဲ့ဒါနောက်ဆုံးကျအခုနောက်ပိုင်းများများ mass production လဲထုတ်လာတဲ့ခါကျတော့အဲ့ဒီဆုံးပြူကကျွန်တော်ကခွဲတတ်တဲ့နည်းကျွန်တော်ရသွားတော့ပဲနှစ်ချမ်းကွဲနေတဲ့ဟာဒီငကူကွဲတွေအားလုံးကိုကျွန်တော်ကစကားစစ်တဲ့အချိန်မှတည်းကကျွန်တော်ရွေးထုတ်လိုက်ပြီးတော့အဲ့ဒီပဲကွဲတွေကိုကျွန်တော်မထည့်ဘူးဒါကြောင့်မလို့ကျွန်တော်ပဲကအလုံးလေးတွေကြီးကိုကျွန်တော်တတ်တတ်ဖြစ်နေအဲ့ဒီမှာဘာကွာလဲဆိုလူတရားမေးဘာဖြစ်လဲဟိုပဲကွဲလဲစားလို့ရတာပဲဒီပဲနဲ့ဘာဖြစ်လို့မယောထားလဲပဲကနှစ်ချမ်းကွဲတော့ပြီးသူကဘာမရှိတဲ့အတွက်သူ့ရဲ့ပြုတ်ချိန်ကြလို့ရှိရင်နူးတဲ့ချိန်ပဲပေါင်းတဲ့ချိန်နူးတဲ့ချိန်ကမတူဒီပဲနူးဖို့အတွက်ဟိုပဲတွေကအရေးပြောကုန်တယ်ဟိုပဲနူးပြီးတဲ့အချိန်မှာခြိုက်ရင်ဒီပဲကမနူးသေးဘူးအဲ့မှာအဲ့ဒီဆက်တော့လေးတွေမဖြစ်အောင်လို့ဆိုကျွန်တော်ကအဲ့ဒီအကုန်လုံးကျွန်တော်တန့်စင်ပလိုက်တယ်နောက်ပြီးတော့ကျွန်တော်က MGS3 လုံးဝအချို့မဟုတ်လုံးဝမပါဘူးခဲ့တာ
အဲ့တော့အခုဒီဝယ်တဲ့လူကများလာတယ်
เออดีมาနိုင်ငံဒီပြည်နိုင်ငံနေဒီပြည်မြို့တွေလဲတင်ပို့ရတာတွေများလာတဲ့ခါကျတော့မိသားစုနဲ့နိုင်မာရဲ့လားမနိုင်ဘူးကျွန်တော်အဲ့ဒါအကုန်လုံးအစီအစဉ်ဆွဲထားတယ်ဒီမှာနောက်တစ်စစ်တဲ့ကျွန်တော်စေယုံစင်တို့ဟာတော့မှာစေယုံစင်တမယ်ဆိုကျွန်တော်စေယုံဟာနေနေရငါမယ်ကျွန်တော်ဒီအကုန်လုံးပေါ့နော်လူလူအပ်တဲ့ဟာတွေအဲ့တော့မတ်ကက်ကလည်းကြီးလာမယ်အဲ့တော့တကယ်ပြီးဒီစေယုံတစ်စစ်တက်
မှာရောင်းတဲ့ဈေးနဲ့တော့ပဲတူမလဲအဲကိုမောင်သိရင်ကျွန်တော်တို့ဒီဟောရီယာဘဲပြုတ်ဆိုပြီးတော့ဟောရောင်းတဲ့သူတို့ဒီမြန်မာပြည်သူတွေဝယ်စားတဲ့ဈေးနှုန်းနဲ့တော့
မတူဘူးအခုတည်းဟိုကဟိုကျွန်တော်ကတစ်ခါပြန်ရင်တစ်ခါလေးကျဘဲပြုတ်အထုပ်50အဲ့လိုမျိုးကျွန်တော်ဟိုအထုပ်80အဲ့လိုယူရတယ်တငယ်ချင်းတွေလက်ဆောင်ပေးတယ်ဟိုကတငယ်ချင်းတွေကလည်းအရန်ကြိုက်တယ်နောက်ဟိုမှာရှိတဲ့အမျိုးတွေကလူကြီးတွေဖြစ်နေတဲ့လူတွေပဲအတူလို့ကတော့ဒီမှာစိတ်ယုံလာထားဖို့လဲကန့်လန့်တယ်ဘာလို့လာကန့်လန့်လဲဆိုဈေးကွက်ကရှိတယ်ဈေးကွက်ကရှိတယ်ဆိုတော့အခုဗမာပြည်မှာဟိုတည်းတစ်ခုကိုယ့်ရဲ့ unique products ခေါ်တာပါနော်ဒါကျွန်တော်တို့ဗမာလူမျိုးရဲ့အာဟိုဒီပင်ဘယ်လူမျိုးမှမှမရှိတဲ့အစားတောက်ကပဲပြုတ်ပြီဥမာမိုးရင်းကားလို့ဘာလို့ကျွန်တော်တို့ထင်တယ်မဟုတ်မိုးရင်းကားတို့ဘာလို့ကဒီ noodles နဲ့ဒီဟိုဒီဆန်ဟိုဆန် cost ဟိုတွေပေါ့နော်မုတ်ဖက်နဲ့ဒီငါးဟင်းဂျုံနဲ့ဟာတာမာယူရီးယားမှာရှိတယ်နောက်ဟိုကျန်တဲ့ဒီဟိုအင်းနီဂျင်တိုင်းပြည်တွေမှာရှိတယ်ပဲပြုတ်ကကျွန်တော်တို့ပဲကိုအညောက်ဖောက်ပြီးတော့ထုတ်လိုက်တဲ့ကုန်ထုတ်လုပ်ငန်းမရှိဘူးနောက်တို့ရှိမှာကိုအဓိကကျွန်တော်ကဘယ်မှာဒီမှာအကုန်လုံးကပဲပြုတ်စားပြီးကြီးလာကြတာအဲပဲပြုတ်ရေးစားပြီးကြီးလာပြီပဲပြုတ်ရဲ့အနိတင်ကိုတေချာမတည်ဘူးတော့ပဲပြုတ်မှာက fiber က 64% ဒီပါတာ dietary fiber လို့ခေါ်တယ်dietary fiber က 64% ဒီပါတဲ့ခါကျတော့ဒီပဲပြုတ်စားရင်ကျွန်တော်တို့ဟိုဟာပေါ့ဗျာဟလာဟိုဟိုဟိုဟာလေရွှင်နေဗျာအမှန်တရားဟိုဟာဟိုဖြစ်ဟိုဟာခေါင်းမခဲဘူးကျန်းမာရေးကောင်းတယ်နောက်အဓိကဒီ protein ဒီဟာအာဟိုအစားတောက်ကကျွန်တော်တို့ကဘယ်လိုခေါ်မလဲ vitamin protein အားရှိတယ်ဒီဟာတွေစားပြီးကျွန်တော်တို့ပုံမှန်ဒီလူဖြစ်နေတာပဲ
ကိုမောင်သိရင်ဒီလုပ်ငန်းကိုလောလောဆယ်မှာလက်တလောပေါ့လေဒီဖြန့်ပြူးရေးကိုဘယ်လောက်ဒီချဲဖို့စီစီစီ
ကျွန်တော်ကဘိုင်းနင်းစက်တွေနဲ့ဒီရောင်းမှုတော့စိတ်ခူရှင်ဘိုင်းနင်းစက်တွေဆိုတာမှာကျွန်တော်တို့မှာအချွေးဟိုဘူးလေးလေးလေဗျာ Pepsi ဖြစ်ဖြစ် Coca-Cola ဖြစ်ဖြစ်မှာတစ်ချက်85ရင်းနှစ်ချက်ထည့်လိုက်ဂလုံးဆိုကိုလိုချင်တဲ့နံပါတ်ထည့်လိုက်ကျွန်တော်အဲ့ဒီဟိုလေးလောက်ပြီးတော့ဒါကိုဟိုဟာထုတ်ကိုပဲပြုတ်နံပါတ်နဲ့တို့လက်နှိပ်ထုတ်လိုက်ရင်အဲပဲပြုတ်ထွက်လာတဲ့အစင်တီကျွန်တော်စိတ်ကူးလာတယ
်နမူနာလေးပါလိမ့်မပါဘူးလ
ားပါပါတယ်နမူန
ာပါနမူနာအကြီးအသေးအဖြစ်ထိနေအောင်ဘယ်လိုလုပ်သလဲ
အကြီးအသေးထိနေအောင်တော့ကျွန်တော်ပြောရရင်ဟိုဂျပန်နီးပညာပေါ့နော်ဂျပန်နီးပညာဆိုခေါ်တယ်ခိုင်ဇန်ဆိုတဲ့နီးပညာတို့ကဘာဖြစ်လို့ဆို P D C A တို့တို့ရဲ့စလုံးက P D C A ဆိုပြီးတော့ရှင်း P က plan ပေါ့ဗျာ D က do ပေါ့ဗျာထုတ်တာထုတ်လို့တာပြီးတော့ C ဆိုတာ check ပေါ့ဗျာ A ဆိုတာ adjust လုပ်ပေးတာအဲ့တော့အမြဲတမ်းကိုထုတ်တဲ့ပစ္စည်းပေါ်မှာဒီစေတနာအဓိကစေတနာစေတနာထားပြီးတော့စားတုံးတဲ့လူတွေဘယ်လိုပို့ကောင်းလာအောင်ပို့ထုတ်လာတာနဲ့အမြကြာလာတာနဲ့အမြကိုမှဒီကောင်းွက်လေးတွေပို့ပို့တွေ့လာတာအဲ့ဒါကြောင့်တဖြည်းဖြည်းပစ္စည်းကပို့လဲကောင်းလာတယ် quality လည်းမကျဘူးအဓိကတော့စေတနာအဓိက
ကိုမောင်လေး
ပြေးပါပြေးပါပြေးပါပြေးပါပ
ဒိန်ထိုင်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြန်မာအရေးစွန်းနေကအစီအစဉ်ဖြစ်ပါရဲ့ရှင်။ VOE သတင်းရှင်တွေအနေနဲ့ကျမတို့စီကိုစားရက်ကနေဝေဖန်ကြံပေးစာတွေပြပို့လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်စားရိုက်လိစာက VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားရိုက်ကြီးစားရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်။တယ်လီဖုန်းနံပါတ်ကတော့12923822554ဖြစ်ပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကတနင်္လာနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေထဲမှာမြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ရမှာဖြစ်ပြီးဥစည်သူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မှာတော့ရခိုင်ပြည်နယ်ပြဿနာနဲ့ဘန္တာငွေကြေးဆိုင်ရာအခက်အခဲအဆိုးရွားဘယ်လိုဖြစ်ရှင်းမလဲဆိုတဲ့ခေါင်းစဉ်နဲ့နားဆင်နိုင်ပါတယ်။အစီအစဉ်နောက်ပိုင်းမှာကမ္ဘာတစ်လွှာထူးခြားစံပြသတင်းများအစီအစဉ်လည်းထုတ်လွှင့်ပေးပါမယ်ရှင်။အခုရင်ဆုံးတော့မယိတနာကျော်အစီအစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင် VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်နေချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့အရင် VOA သတင်းတွေကိုနားဆင်ပြီးတော့ Facebook ကနေမှတ်ချက်လေးတွေရေးလာကြတာကိုပြောပြပေးချင်ပါတယ်နော်။တပ်ပိုင်ဆိုတဲ့တော်ရရှင်က VOA သတင်းကိုကြိုက်နှစ်သက်သဖြင့် FM ကနေနားဆင်ရအောင်နေလန်လေးများရှင်ပြောပြပါတဲ့။ဟုတ်ကဲ့ကျမတို့ဒီမြန်မာနိုင်ငံမှာရှိတဲ့ FM တချို့ကနေပြီးတော့ VOA သတင်းတချို့ကိုပြန်ပြီးတော့ထုတ်လွှင့်ပေးတာမျိုးရှိပါတယ်။ FM ကနေတိုက်ရိုက်ထုတ်လွှင့်ပေးတာတော့မရှိပါဘူးရှင်။ကျမတို့တည်င်းကိုဒီကားတွေပေါ်ကနေနားဆင်ခြင်းနဲ့ဆိုတော့ကျမတို့တည်င်းတချို့တဝက်ကိုတော့လိုင်းလက်မီတာ190ကနေပြီးတော့ဖမ်းယူပြီးတော့နားဆင်နိုင်ပါတယ်။တယ်လီဖုန်းကနေတိုက်ရိုက်နားဆင်ခြင်းနဲ့ဆိုတော့ Facebook ကနေတိုက်ရိုက်နားဆင်နိုင်ပါတယ်လို့ပဲပြောချင်ပါတယ်နော်။အဲ့ဒီမှာဒီရေဒီယိုအစီအစဉ်တွေကိုရောနောက်ပြီးရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့အစီအစဉ်ကိုရောဒီ Facebook ကနေအားလုံးကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဘာထိုက်ဆိုတဲ့သောရရှင်ကတော့ဥကြောဇန်တာရဲ့ R2P ICC အလားအလားဆွေးနွေးခန်းအပိုင်းနှစ်ကိုအခုထိတင်ထားခြင်းမရှိသေးပါတဲ့ဖတ်ရှုရန်စောင့်မျှော်နေပါတယ်တဲ့ဟုတ်ကဲ့ပါကျမတို့အဲ့ဒီအစီအစဉ်ကိုအင်တာနက်ပေါ်မှာတင်ထားပြီးသွားပါပြီနော် Facebook ပေါ်မှာလည်းတင်ထားပေးပါတယ်သွားပြီးတော့ပြန်ကြည့်ကြည့်ပါအောင်လို့ပဲပြောချင်ပါတယ် Okay ဆိုတဲ့သောရရှင်ကတော့သတင်းမှန်ကိုအမြဲတမ်းတင်ပေးနေတာကိုအထူးကျေးဇူးတင်ပါကြောင်းဆိုပြီးတော့ရေးလာတာပါဟုတ်ကဲ့ပါနားဆင်တဲ့အတွက်လည်းကျမတို့ဘက်ကကျေးဇူးတင်ပါတယ်နောက်ထပ်သောရရှင်တစ်ယောက်ကတော့မဝါပါမဝါဝါကတရင်းစာရှင်းလင်းပွဲဖိတ်ချင်လို့လိမ့်စာနဲ့ခေါ်ဆိုလို့ရမယ့်ဖုန်းနံပါတ်ပို့ပေးစီခြင်းပါတယ်ဆိုပြီးတော့ VOE ကို Messenger ကနေပြီးစာပို့လာပါတယ်ဟုတ်ကဲ့ပါမဝါဝါအိမ်မှာလည်းအကြောင်းပြန်ထားပေးပါတယ်နော်သူ့လိုမျိုးကျမတို့စီကိုတရင်းစာရှင်းလင်းပွဲဖိတ်တာတို့တခြားအခမ်းအနားဖိတ်ချင်တာဆက်သွယ်ချင်တာဆိုရင်ကျမတို့စီကို email ကနေဆက်သွယ်တာကတော့အလွယ်ဆုံးအလင်းမြန်ဆုံးနဲ့အထူးရောက်ဆုံးဖြစ်ပါတယ်နော် email လိမ့်စာ bemis@voenews.com ကို email ရေးပို့နိုင်ပါတယ်စလုံးပေါင်းက burmese@voanews.com ဖြစ်ပါလေရှင်။ဒါမှမဟုတ်လည်းကျမတို့ Facebook အစာမျက်နှာမှာဒီညမှာလာပြီးတော့ဒီ Messenger ကတစ်ဆင့်ဒါမှမဟုတ်လည်းကျမတို့ရဲ့သတင်းတွေအောက်မှာမှတ်ချက်နေရာကတစ်ဆင့်စာလှမ်းရေးနိုင်ပါတယ်။ဆက်သွယ်လာတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်။ဒါနဲ့ဇော်တန်းတိုးဆိုတဲ့သောရရှင်ကတော့ line နေမမိလို့အစ်စ်လိုချင်ပါတယ်ဆိုတော့ရေးလာပါတယ်။ဟုတ်ကဲ့ပါ။ကျမပြီးခဲ့တဲ့ဘက်ကတော့ကလည်းပြောခဲ့ပူပါတယ်နော်။ကျမတို့မီတာ line နေအစ်စ်ပြောင်းလဲပြီးတော့ထုတ်လွှင့်ပေးနေတာ။များများဆဆပြောင်းလာတာမဟုတ်ပါဘူး။နည်းနည်းစီပြောင်းသွားတော့ line နေဖတ်လို့မရဘူးဆိုတာလည်းဟုတ်ပါတယ်။ကျမတို့ website ပေါ်မှာလည်းအခုမီတာ line အသစ်တွေတင်ထားပေးပါတယ်။ကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကြားမှာလည်းမီတာ line အသစ်တွေကိုအမြဲတမ်းကြီးညာပေးနေပါတယ်နော်။အဲဒီသောရရှင်ကိုလည်းကျမတို့မီတာ line အသစ်တွေပြန်ပြီးတော့ပို့ထားပါတယ်။သူ့လိုပဲဖမ်းလို့မရဘူးဆိုရင်တော့ကျမတို့ VOA မြန်မာပိုင်း internet website လိမ့်စာမှာမီတာ line များဆိုပြီးတင်ထားပေးတာကိုတွားကြည့်နိုင်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်း website လိမ့်စာကတော့ voanews.com/burmese ဖြစ်ပါတယ်ရှင်။မနက်ငယ်ကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူရဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားပြီးတော့ VOE ကိုစာရေးပို့လာကြတာတွေလည်းရှိပါတယ်။အဲ့ဒီထဲကစာတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးသွားပါမယ်ရှင်။ပ
But Tamauzong, here's a joga. She aunt Usure, Dorashin, Yelare, do ye emingo, Timbia, Bejamare, Duga. Democracy, send it out, Pidu, so broody. Democracy, Nanga the Kupsi, and Udi Dwane, Yama Nanga, Bizuri. Balone Tarin, yes, I niale, Surago, do ye pia lavare?
Democracy, Nanga, Dima, Chintoni, Lukunyeha. Shadu and Abjabi, Chinchau Damu, Lolo, Miyabau. A two the pin, Nisa so Nanga, Umataku, Bejamare. Democracy, send it, Yoga, where Chimbareka. Mimi party on a yego, Nimimimimpin, see only Shijabare. Adilu, see only a kama, pay party, pay a poesigo, amabe, and Anna than Pintolagao, Lumai Santa Nishin Alago, see only Miyabao. Anna Pin, see on Oka, Gonsal, me do the Pidu yen dema, la 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 sanapin, demyalachim, hold the pin. Pidu Gonsal, same a pinnaimau. Pidu go, Managa, Usan Pijin to Dima. Mimi Sanama Pabe, a tintama, see only Mashibao. Mimi Lusan Chepsita, Pidu Lulu Taukamu Yala, Usan Shibare. Democracy Seneca, Pidu Lurue, Taukamugo, Yau Jemaga, Anna Yadu Pisse, Damaro Pisse, Pire Pisse, Pidu Lurue, Sanago, Yau Jempeta, Sio Nami Pitapin, Mimi Puezine, Mimi Badia, Pidu Lurui, Taukamugo, Yalu Lene, Lanjang Mango, Thoy, Lemon Piajin Pin, Pidu Lurue, Taukamugo, Yau Sejinga. Democracy Sanone, Nidi Huda, Jam Tulubare.
Taharo, Democracy Sene Aga Pidu, so Brody Pidri, Yet Taukamu Yavo Dre, Soya de Yen in Ebulu, Josa Losa Yamles Rago, Yizuga, Ye A Usure Dorashi, Yebu, a Jam Pula Pipari. Tadison Simon out at Dorashi and Diab Garo, Druti Daga, Yizu Ye, Ase Yone, but the Brody Lutoma, Josu Sunizara near Patelo, Lutok Uzalego, Megon Tola Barishi.
Kalemio and Ni, Yazajo, Ye Ase Yonke Sago, Lutoma, Swinwire. Tosa and time pero bimlebo. Tigesaga, soya netlodo, let webiro, a joe jang, a so account, time may be loya mawa. Soluraga, sayo ye a manage a chini, Sajo saya a chale, Chabin, I ne budget a chini, Pidu luru, the bora, Sararigo, Pumpuin, Lilin, Bubang, Swinry, let web, Pieshe yamawa. A culodoma, mala adre, Santa Bimziba melo, duinjiga, kati begere. Together, Pelu loja male, Beduba sanduine, Jack and Java de lay. A chain below shimele, bark a cashi delay. Pero bimele, sare, a yeji a chel ledwe, a soya banga, palo chamabiarale. Chamabias yellow on barri shini dale. Below bubang seasoned hale, a joe beet, dutch hat bibila. Senza bido, ledwe bubang jabu, didomare. A jim piercing it, niri ha, nina, lonova. Oh, myama be a soya, myama lodo. Dilu, dile, diene, di a chene, sabia me by it.
D. Y. R. Sayon and Bad Debido, Papillo, Soyago, Tena, Mina, Shia, Demjamuri, Mepsita Valle, Subredi Dorashi, Megon Tola Rapsipari. Nana Dorashi, tomorrow view, ya told Rene, Drini, number Drinti Biavon and Bad Debido, through Tijanago, Mila, Jaretema, go ties to Red Dorashingaro. It tomorrow the Dini, Tipsha Dimbiavon and Bad Debido, Kulu, Mila Varish.
Dinimene, Vio American Tanga, Drinti, Najadi, Bad Debido, a Mepiri, Lodora, Natal Yavare. No so Nicho the Bogaro, Yare the Ringu, Yare, Tain Timpira Valu, Pyogene, the Wotu Yavare. Taso, you know, Ginare Durima, Bim Shibe, the Rim people do my Tawin Shilabare. The rim people do go below Pelmadale, Bella Mukele Melo, Yongi Badalavia. The matamachaja, Bemale bed, rented the ring of Joseph we may, the matama majare, the ring of Duma, Jajamam, Hobau. Dugalo, Yambia is a garri, Matono we may, Miata, Magando, the Rimiago, Sizip, Popia, Namazilo, Sana Pulebari.
Okay, what did the Russian Adima Yare, the Dian Diamond, Dimbira was read the Bogo, David, Gauta, Levon Yamarino? Dima Yashi at the Ringo, Dimbiris Raga, Tumia, Pure at the Ringo, A Yare, and Dimbir, Lusulu Ram Hobau, Yashi at the Rins Ragaro, Pipo, Rotamaro, the Etherine, Sonsan Lu Yan, Sonsan Lu Yatamia, the Ringo, Anita, Amanda, Dimbira, Pureba. D. Dorashin Bobo Naleon. Pioramisuno, Pipore, the Dingo, the Drintanariga, Pipore, the Drintan, Timpia Yaraga, the Drintanaria, Dowin Piparino. The Dorashin Mila, a case and a better build, Bobro Shinley, Ansuino, tomorrow, the view in Yama Vaye and Nizi, who deeper edited the Opsite Gutanio Uga, the Dinni Megamushimishi Balu, Sina Sompia Yales, Re, Apoma, Shimbia Tarao, the Chalon Natan Chila Pauno, Dubiotara Natan Bituano, Bobro Shindome Timari.
General, the Rindolisura, the Rimbina Banyo, Jim Banyava, Secha, Yongia, Durigo, Yuche Cantara, Dagabatamachava. Now check out the Rinbo Tolabusura, Cheon Luba, Biaware. သတင်းတော့ကဒီသတင်းရှိနေပြီဆိုတာနဲ့ကျွန်တော်တို့စီကိုလှမ်းပြီးတော့ဆက်သွယ်ပြောတယ်သူတူးတဲ့လောက်တာမဟုတ်ပါဘူးဒီသတင်းဟုတ်မဟုတ်သတင်းတော့ရောဒီဘက်ကအေဒါရောကအနည်းဆုံးဒီမတူတဲ့သတင်းရေးမြစ်နှစ်ခုကနေပြီးတော့အတီးပြုတ်နိုင်မှုလုပ်ပါတယ်နောက်ဘလို့သတင်းရေးသားမဲ့ဆိုတာကိုအပြန်လှန်တိုင်ပင်ဆွေးနွေးပြီးမှသတင်းဖြစ်လာတာပါအစိုးရထုတ်ပြန်ချက်တို့ကုလသမဂ္ဂထုတ်ပြန်ချက်တို့ကိုကျွန်တော်တို့လွှင့်နေဆိုရင်လည်းဘသူကထုတ်ပြန်တာလဲဘသူကပြောတာလဲဆိုပြီးတော့အတိအကျညှိနှိုင်းပြီးတော့သုံးပါတယ်သတင်းသဘောကိုတမာတမတ်ကြောက်အောင်လို့မျှတအောင်လို့ဗတ်အားလုံးအမြင်တွေကိုဖော်ပြနိုင်အောင်လို့ကျွန်တော်တို့အမြဲတမ်းကြိုးစားပါတယ်ခုနကပြောသလိုပဲ3-4မိနစ်စာသတင်းသဘောကိုထုတ်လင်းဖို့ဆိုတာကျွန်တော်တို့နိုင်နဲ့ချိန်ယူပြီးတော့လူတွေကိုဆက်သွယ်ရတယ်အချင်းချင်းအပြန်အလှန်ဆက်သွယ်ရတယ်လွယ်လည်လေးနဲ့ချရေးပြီးတော့လွှင့်ထုတ်လိုက်တာမဟုတ်ပါဘူးဗျ
ဟုတ်ကဲ့ဒါကတော့ VOA မြန်မာပိုင်းရဲ့ဒီဖြစ် editor ဖြစ်တဲ့ကိုသားညွန့်ဦးကဒီတင်းကျမတို့တင်းတွေကိုမှန်ကန်မှုရှိအောင်ဘလို့စီစစ်ပြီးတော့တိဖြတ်တင်ပြလဲဆိုတော့အခြေအနေကိုရှင်းပြသွားတာပါအခုလိုမျိုးသိကျင်တဲ့အကြောင်းအရာကိုပုံဝင်လင်းလင်းစာရေးပြီးတော့မေးတာကိုလည်းအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီအကြောင်းအရာကိုပဲစိတ်ထဲမှာမတင်မကြဖြစ်နေတဲ့သူတွေလည်းကျမတို့အခုလိုနှစ်ဖက်ပြောလိုက်ကြတော့ရှင်းသွားတယ်လို့ယူဆမိပါတယ်နော်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။တော့ဒေတောင်းလာတဲ့တောရရှင်တယောက်တောင်းထားတဲ့မြန်မာသချင်းလေးနဲ့ထုတ်လွှင့်ပြီးဖြောပြေးပေးခြင်းပါတယ်။ဒီတောရရှင်ကတကယ်တမ်းကျတော့ဒီ February လတွေကဒီသချင်းကိုတောင်းထားတာဖြစ်ပါတယ်။အဲဒီတော့ကအားလုံးတော့မှတ်မိကြမယ်ထင်ပါတယ် February လ14ရက်နေ့ကျမတို့ Saint Valentine's Day လို့ခေါ်တဲ့ချစ်သူများနေ့အထူးစီစဉ်နေတဲ့ဒီအချစ်သချင်းလေးတွေတယောက်နဲ့တယောက်မြတ်တာဒီလက်ဆောင်ပေးပို့ကြတာကိုထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။အဲ့အစီအစဉ်တွေဒီတောရရှင်ကတောင်းထားတာပါ။ဒါမဲ့လည်းသူ့ရဲ့စာကအချိန်မီရောက်မလာတဲ့အတွက်ကြောင့်မလို့ကျမလည်းသူတောင်းထားတဲ့သချင်းလေးကိုလည်းမဖွင့်ပေးလိုက်ရပါဘူး။သူ့ရဲ့စာလေးလည်းမဖတ်လိုက်ရပါဘူး။ဒါကြောင့်မလို့ဒီတောရရှင်တောင်းထားတဲ့သချင်းလေးကိုဒီတစ်ပတ်ထုတ်လွှင့်ပေးခြင်းပါတယ်။သူကကြောက်တကားမျိုးကဇေယျမျိုးသူအတွက်ပါဆိုပြီးတောင်းလာတာပါ။ Facebook ပေါ်ကမာလာဝင်းဆိုတဲ့တောရရှင်ပါရှင်။သူကမေဆွေတီဆိုထားတဲ့မောင်ဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါတဲ့။ဟုတ်ကဲ့ပါ။ကိုနားထောင်လို့ကောင်းတဲ့တခြင်းလေးပါနော်မမလာဝင်းကိုစီယာမျိုးသူအတွက်တောင်းဆိုထားတဲ့တခြင်းလေးကိုသောရရှင်နဲ့အားလုံးနဲ့နှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်မေဆွေရဲ့မောင်ဆိုတဲ့တခြင်းလေးကိုနားဆင်ခံစားကြည့်ပါဦးနော
်မအများပြောတဲ့သွေးခွဲစကားတွေကိုမအသေးရဆွေးမြေးပြီးယုံYou.
ာဆယ်စုနှစ်ပေါင်းများစွာကြာပြီမဲ့အခုချိန်ထိနားထဲမှာနားထောင်လို့ကောင်းတဲ့တခြင်းလေးပါပဲနော်မေဆွေတီဆိုထားတဲ့မောင်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းငရယ်နေညပိုင်းနဲ့တင်းလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေလည်းအစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာနောက်ပြီးတော့ Facebook အစာမျက်နှာတို့မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်တွေ့တွေ့ပြီးဝမ်းနေလို့လာရဲ့မအကြည့်လူနေကြရအောင်လို့မတင်လေကျူစားကြခွေဒီအချိန်မှာ
မအေးတနာကျော်စီလစ်စင်ထုတ်လွှင့်ပေးခဲ့တဲ့မြန်မာပြည်ကပေးစာကန္တအစီအစဉ်ကိုနားဆင်ကြရပြီးတဲ့နောက်အခုဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုအလှည့်ပေးပါရစေရှင်။ရခိုင်ပြည်နယ်ပြဿနာနဲ့ဘန္တာငွေကြေးဆိုင်ရာအခက်အခဲအစိုးရဘလို့ဖြစ်ရှင်းမလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်။အခုရပိုင်းအတွင်းထူးခြားတဲ့သတင်းတစ်ပုဒ်ထွက်ပေါ်လာပါတယ်။အဲ့ဒါကတော့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးပြည်ထောင်စုစီမံကိန်း UEHRD လုပ်ငန်းတွေဆောင်ရွက်ဖို့ဆိုပြီးပြည်ပရောက်မြန်မာနိုင်ငံသားတွေကလှူဒါန်းတဲ့လှူဒါန်းငွေပေးရတဲ့သတင်းပါနိုင်ငံတကာမှာရှိတဲ့မြန်မာစံယုံတွေကနေရရှိလာတဲ့ငွေတွေကိုစုပေါင်းပြီးအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ကနေ UEHRD ဒုဥက္ကဋ္ဌလူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးကိုလွှဲပြောင်းပေးရတာပါဒါပေမဲ့ငွေကအများကြီးမဟုတ်ပါဘူးစုစုပေါင်း6,881ဒေါ်လာပဲရှိတာပါမြန်မာငွေနဲ့ဆိုကြက်ငွေ390နီးပါးလောက်ပဲရှိပါတယ်ဒါဟာရခိုင်ရေးပြဿနာကိုဖြေရှင်းဖို့ကို့ပြည်တွင်းအင်အားပြည်ပရောက်မြန်မာတွေရဲ့အင်အားကိုပဲအသုံးပြုမဲ့ဆိုပြီးဒုံဆန်းစုကြည်ကိုယ်တိုင်မြစ်တာရခိုင်လှုပ်စော်လို့ထဲ့ဝင်ကြတဲ့လှူဒါန်းငွေပမာဏပါပွင့်လင်းပြောရရင်ထင်သလောက်မရဘူးဆိုတဲ့သဘောပါဒီလိုခြေနေအောင်မှာဒုံဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်ပြဿနာကိုအောင်မြင်မြင်ဖြေရှင်းပေးနိုင်မှာလားဘလို့စင်ခေါ်မှုတွေကြုံရမလဲဆိုတာလေ့လာကြည့်ကြရအောင်ပ
ါပြီးခဲ့တဲ့မတ်လ14ရက်နေ့ကနေပြည်တော်မှာရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ခုလုပ်ပါတယ်အဲ့ဒီရှင်းလင်းပွဲမှာရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေကမောင်းတော့ KI မှာလူဦးရေ100,000+ ရှိတဲ့အကြောင်းလက်ရှိနေထိုင်သူဦးရေ400,000+နီးပါးရှိတဲ့အတွက်အကြမ်းဖက်မှုဖြစ်စဉ်နောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ခွာသွားသူဦးရေ93,000ခွဲကျော်ရှိတဲ့အကြောင်းပြောပါရယ်။ဒါဟာဘင်္ဂလားဒေ့ရှ်ဘက်ကိုမွတ်စလင်ဦးရေဘလောက်ထွက်ခွာသွားသလဲဆိုတာနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကပထမဦးဆုံးထုတ်ပြောတဲ့ကိန်းဂဏန်းဖြစ်ပါရယ်။ဒီနေရာမှာမောင်းတော့ခရိုင်တခုတည်းကစည်ရင်းကိုပြောတာဖြစ်ပြီးအဲ့ဒီထဲမှာရသေးတောင်မြို့နယ်ကထွက်သွားသူတွေမပါဝင်ပါဘူး။ဘလို့ပဲဖြစ်ဖြစ်အစိုးရကတရားဝင်ထုတ်ပြောတဲ့အစည်းအဝေးအတိုင်းဆိုရင်တော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့မွတ်စလင်အနည်းဆုံး93,000ခွဲကျော်မြန်မာဘက်ကပြန်ပြီးလက်ခံရမယ်သဘောပါလက်ခံတယ်ဆိုတာပြန်ဝင်လာသူတွေကိုစီစစ်ပြီးသူတို့နေထိုင်တဲ့နေရာတွေမှာပြန်နေရာချထားလိုက်ရုံလွယ်လွယ်ကူကူကိစ္စမျိုးတော့မဟုတ်ပါဘူးလက်ရှိအခြေအနေအဲ့ဒီမွတ်စလင်တွေရဲ့ကျေးရွာအများစုကြီးဟာမီးလောင်ပြာကျခဲ့ပါပြီဒီအတွက်မြမအစိုးရဟာစနစ်တကျပြန်လည်နေရာချထားပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့မြေညှိတာရွာသစ်တည်ပေးဖို့စီစဉ်တာလုပ်နေပါတယ်အတိတ်ဘယ်ကတော့ပြန်ဝင်လာမဲ့မွတ်စလင်တွေသူတို့ကျေးရွာတွေမှာပြန်ပြီးနေထိုင်နိုင်ဖို့နေအိမ်တွေအများကြီးစောက်ပေးဖို့လိုပါတယ်ဂျားကာလာသူတို့စာဝတ်နေရေးကလေးတွေပညာသင်ကြားရေးကျန်းမာရေးစတဲ့လိုအပ်ချက်အမျိုးမျိုးအတွက်ထောက်ပံ့ပေးရပါလိမ့်မယ်နေအိမ်တွေတိစောက်ပြီးပြန်လည်နေရာချထားပြီးရင်တော့အရင်တုန်းကလိုလုတ်ကင်စားတောက်နိုင်အောင်ဖန်တီးပေးရပါဦးမယ်။အဲ့ဒီအတွက်ဘဏ္ဍာငွေကြေးအမြောက်အများလိုအပ်မယ်ဆိုတာကတော့မငင်းနိုင်ပါဘူး
။2019ဩဂုတ်လ25ရက်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုဖြစ်စဉ်အပြီးအဲ့ဒီဒေသကမွတ်စလင်တွေအလုံးရင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးကြပါတယ်။အောက်တိုဘာလကမှရောက်တဲ့အခါနိုင်ငံတကာအစိုင်းဝိုင်းကဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းရောက်မွတ်စလင်တွေကိုကူညီမဲ့နိုင်ငံတကာရန်ပုံငွေရှာဖွေရေးညီလာခံတစ်ခုကျနီဘာမှာလုတ်ပါတယ်အဲ့ဒီဒုက္ခသည်တွေကိုထောက်ပံ့ပေးဖို့အတွက် 2018 February လအထိဒေါ်လာ434သန်းလိုမယ်လို့ကုလသမဂ္ဂဘက်ကခန့်မှန်းပါတယ်အဲ့ဒီညီလာခံမှာတော့နိုင်ငံတကာအလှူရှင်တွေဘက်ကနေ ဒေါ်လာ335သန်းအကူအညီပေးမယ်ဆိုတဲ့ကတိကိုတွေရခဲ့တယ်လို့ဆိုပါတယ်။တကယ်တော့ကုလသမဂ္ဂကလိုတယ်လို့ပြောတဲ့အဲ့ဒီငွေပမာဏဟာလေးလဇာလောက်အတွက်ဒုက္ခသည်တွေစားသောက်နေထိုင်ကျန်းမာရေးကိစ္စတွေအတွက်အဓိကဖြစ်ပါတယ်။အခုနောက်ဆုံးမွတ်စလင်တွေဒုက္ခသည်စခန်းမှာ2018နှစ်ကုန်ထိနေထိုင်နိုင်ဖို့ဒေါ်လာ1ဘီလီယံအထိလိုအပ်လိမ့်မယ်လို့ကုလသမဂ္ဂဘက်ကခန့်မှန်းထားပါပြီ။နည်းတဲ့ငွေပမာဏမဟုတ်ပါဘူး။
ဒီအချက်တွေကိုကြည့်ရင်ဒုက္ခသည်တွေပြန်လက်ခံမယ်စားဝတ်နေရေးကျန်းမာရေးအစအစအရာရာဖြည့်ရှင်းပေးရမယ်နေအိမ်တွေစောက်ပြီးပြန်နေရာချထားပေးရမယ်အသက်မွေးဝမ်းကြောင်းနိုင်ရေးဖြည့်ရှင်းပေးရမယ်မြမအစိုးရအတွက်အဲ့ဒီထက်အများကြီးပိုတဲ့ဗန္နာငွေကြေးလိုအပ်မယ်ဆိုတာကတော့အသေးချပါပဲဖြစ်ပွားခဲ့တဲ့ရခိုင်အရေးခင်ပြဿနာကြီးကိုဒေါအောင်ဆန်းစုကြည်ကအစိုးရတစ်ဖွဲ့တည်းဖြေရှင်းမှာမဟုတ်ဘဲတတိုင်းပြည်လုံးကအမျိုးသားရေးအဖြစ်ဝိုင်းပြီးဖြေရှင်းဖို့လှုံ့ဆော်ခဲ့ပါတယ်။လက်ရှိဆောက်လုပ်ရေးအပါအဝင်လုပ်ငန်းတချို့မှာတိုင်းနယ်ပြည်နယ်အစိုးရအဖွဲ့အားလုံးပါဝင်ဖို့ညွှန်ကြားခဲ့ပါတယ်။အဲ့ဒီလိုလှုံ့ဆော်ခဲ့လို့လဲမြန်မာနိုင်ငံရဲ့အချမ်းသာဆုံးသောစီးပွားရေးလုပ်ငန်းရှင်ကြီးတွေကရခိုင်ပြည်နယ်ပြဿနာဖြေရှင်းရေးအတွက် UEHRD ကိုအလှူငွေတွေလှူဒါန်းခဲ့ကြပါတယ်။ဒါပေမဲ့အဲ့ဒီလိုကြီးကြီးကျယ်ကျယ်လှူဒန်းတဲ့အတိုင်းရလာတဲ့ငွေကဒေါ်လာ73သန်းကျော်ကျော်လောက်ပါပဲ။ပြည်ပရောက်မြန်မာတွေရဲ့လှူဒန်းငွေကတော့မဆိုးစလောက်ဒေါ်လာ 9,000 တောင်မပြည့်ပါဘူး။ဒီအတွက်တေချာတာတစ်ခုကတော့ဒေါ်အောင်ဆန်းစုကြည်အစိုးရအနေနဲ့ရခိုင်ပြည်နယ်ပြည်ထနာဖြည့်ရှင်ရေးဘဏ္ဍာငွေကြီးအခက်အခဲကြုံရမယ်ဆိုတာပါပဲ။အဲ့ဒီပြည်ထနာပြည်လည်နိုင်ဖို့ဆိုရင်ဒေါ်အောင်ဆန်းစုကြည်ဟာကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့အလှူရှင်တွေရဲ့လှူဒန်းငွေတွေကိုလက်ခံဖို့ပါပဲ။လို့အရင်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကလုပ်တယ်လို့နိုင်ငံတကာရန်ပုံငွေရှာဖွေရေးညီလာခံမျိုးလုပ်ဖို့လိုကောင်းလူနိုင်ပါတယ်။အဲ့ဒီလိုလုပ်ရင်ပြည်ရင်းကနိုင်ငံရေးပါတီတချို့နဲ့အင်အားစုတချို့ရဲ့စန့်ကျင်တာမျိုးခံရကောင်းခံရနိုင်ပါတယ်
။ဘယ်သူတွေကြောက်ပဲဖြစ်ပွားခဲ့သည်ဖြစ်စေရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာဟာဒုံဆန်းစုကြည်အစိုးရအတွက်ဖြည့်ရှင်းရခက်တဲ့ပြဿနာမျိုးပါ။ပြဿနာဖြည့်ရှင်းရေးလမ်းမှန်ပေါ်ရောက်ဖို့အတွက်တပ်မတော်စစ်ကောင်းဆောင်တွေရခိုင်နိုင်ငံရေးကောင်းဆောင်တွေကိုနိုင်ငံရေးအရာစီးရုံးရမှာဖြစ်တယ်လို့မွတ်စလင်တွေပြောင်းရွှေ့လာပြီးနောက်ပိုင်းကာလဒေသတည်ငြိမ်ရေးရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုလည်းအများကြီးအကောင့်ထည့်ဖော်ကြရအောင်မှာပါဒီတဲ့ကြီးမားတဲ့အခက်အခဲတစ်ခုကတော့ဘာနာငွေကြီးဆိုင်ရာပြဿနာဖြစ်ပြီးပြည်တွင်းအင်အားတွေမကနိုင်ငံတကာအကူအညီရယူဖို့လည်းစဉ်းစားသင့်ပါကြောင်းတင်ပြလိုက်ရပါတယ်
ဥစီတူအောင်မြင်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကိုနှာစင်ခဲ့ကြရတာပါရှင
်။ရခိုင်ပြည်နယ်တွင်းကနေလူသိမ့်နဲ့ချီထွက်ပြေးရမှုကိုဖြည့်ရှင်းတဲ့နေရာမှာအာဆီယံအပါအဝင်နိုင်ငံတကာဘက်ကလူသားချင်းစာနာထောက်ထားမှုအကူအညီတွေထောက်ပံ့ချဖို့ဩစတြေးလျအာဆီယံအထူးထိပ်သီးစည်းဝေးပွဲမှာဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးနိုင်ငံတကာဖိအားတွေကြားကနေမြန်မာနိုင်ငံအနေနဲ့နိုင်ငံတကာရဲ့ပူးပေါင်းပါဝင်မှုအကူအညီအထောက်ပံ့တွေကဘယ်လောက်များအရေးတကြီးလိုအပ်နေပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညချမ်းဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com တို့ကိုသောရရှင်တို့ရဲ့ဖုန်းနံပါတ်တွေဆွေးနွေးချက်တွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့နိုင်ကြပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်မှာ VOA ကနေပြန်ပြီးတော့ဆက်သွယ်မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။အခုနောက်ဆုံးကြံနေသေးတဲ့ကိုငင်းချမ်းနဲ့မအီတန်စင်တို့အစီအစဉ်တင်ဆက်ပေးမယ်။ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုနှာစင်ကြရအောင်ပါရှင
်။ Ultra Alindan လို့ခေါ်ကြတဲ့ Northern Lights အလင်းရောင်တွေအောက်မှာခေါက်သီးရိုက်တာဟာတကယ်ကိုအံ့ဩစရာကောင်းတဲ့တွေ့ကြုံတစ်ခုဖြစ်မှာပါ။နော်ဝေနိုင်ငံမှာရှိတဲ့ Lofoten Link ခေါက်ကွင်းဟာကြောညာရိုက်ဖို့အတွက်အကောင်းဆုံးခေါက်ကွင်းဖြစ်မှာပါ။ဆက်ရှိကျင်းကစားလို့ရတဲ့ဒီခေါက်ကွင်းဟာကမ္ဘာမြောက်ဖက်အကြဆုံးပိုင်းမှာတည်ရှိပြီးတော့ကြမ်းတမ်းလာတဲ့ကင်ဆိုရာကဲရိုးတဲ့မှာစောက်လုပ်ထားတာဖြစ်ပါတယ်။ Ultra အလင်းနဲ့ညသကောင်မှာလင်းနေတဲ့နေရောင်ကိုခန်းစားနိုင်တဲ့ခေါက်ကွင်းဖြစ်တဲ့အတွက်လဲခေါက်ကစားစရာပစ္စည်းထုတ်တဲ့ KJUS ကအခုနေရာကိုရွေးပြီးတော့သူပစ္စည်းတွေကိုကြောညာနေတာဖြစ်ပါတယ်။
လူဦးရေရောက်လာပြီးဖြစ်ပေမဲ့လည်းကမ္ဘာမြောက်ဖက်ခြမ်းနော်ဝေးနိုင်ငံမှာတော့အေးခဲနေဆဲဖြစ်ပြီးဒေရုအပူချိန်အနှုတ် 15 ဒီဂရီဆယ်စီယပ်စ်နဲ့ရေရုအပူချိန် 4 ဒီဂရီလောက်ပဲရှိတဲ့အချိန်မှာလူတို့ချို့ကရေခဲလှိုင်းစီးနေကြပါဗါး။ရ ရေခဲထဲမှာရေလှိုင်းစီးပြီးရင်တော့ရေနွေးဆိုင်ရတယ်လို့အင်ကြီးမြန်မြန်လဲရပါတယ်တချို့တွေကတော့အခုလိုအေးခဲနေတဲ့ကမ်းခြေပင်လယ်ရေနဲ့လူတွေနဲ့ဝေးတာမျိုးကိုမှကြိုက်ကြတာပါနော်ဝေးနိုင်ငံမြောက်ပိုင်းကလိုဖိုတန်ကျွန်းလေးတွေမှာအခုလိုရေခဲလှိုင်းစီးနိုင်တာပါဒီကျွန်းလေးတွေဟာအာတိတ်ဆဝိုင်းရဲ့အထက်ပိုင်းမှာရှိပေမဲ့လည်းရေနွေးစီးကြောင်းဖြတ်တန်းစီးစင်းတဲ့အတွက်တခြားအေးခဲဒေသတွေဖြစ်တဲ့ Siberia နဲ့အလစကားလောက်မအေးပါဘူးဥရောပတောင်ပိုင်းနဲ့ဘာလီကျွန်းကရေလှိုင်းတွေထပ်တောင်တာပြီးတော့လူနည်းနည်းနဲ့အေးအေးဆေးဆေးလှိုင်းစီးနိုင်တယ်လို့အဲ့ဒီနေရာကဟိုတယ်မန်နေဂျာတဦးကပြောပါတယ်ခင်ဗျာ
။ဆောင်းရာသီရေကူးပြိုင်ပွဲတစ်ခုကြောင့်တက်ဆက်ပြီးပါမယ်။ဥရောပအရှေ့ပိုင်းနိုင်ငံတစ်ခုဖြစ်တဲ့ Estonia ကတက်လင်မြို့မှာ2018ဆောင်းရာသီကမ္ဘာရေကူးပြိုင်ပွဲကိုကျင်းပခဲ့ပါတယ်။နိုင်ငံပေါင်း35နိုင်ငံကရေကူးသမားပေါင်း1500ကျော်ပါဝင်ရှင်တန်ခဲ့ကြပါတယ်။မေဂန်တယောင်စု၊မွန်ဂိုလီးယား၊ဩစတြေးလျ၊ဘရာဇီးနဲ့အာဂျင်တီးနားနိုင်ငံကရေကူးသမားတွေလည်းပါဝင်ရှင်တန်ခဲ့ကြပြီးတော့၅ရက်ကြာကျင်းပတာဖြစ်ပါတယ်။နှစ်နှစ်တစ်ကြိမ်ကျင်းပတာဖြစ်ပြီးတော့နောက်ဆုံးပြိုင်ပွဲတွေကိုတော့ရုရှားနိုင်ငံမှာကျင်းပတာဖြစ်ပါတယ်။ဒီနှစ်အတွက်ရေကန်ရဲ့အပူချိန်က10ဒီဂရီဆယ်လ်စီယပ်စ်လောက်ပဲပြင်းပြရှိခဲ့တာဖြစ်ပြီးတော့ Baltic ပင်လယ်ရေတွေထည့်ပြီးတော့ပြိုင်ခဲ့တဲ့အတွက်ရေက3ဒီဂရီအောက်ကိုရောက်နေတယ်လို့ခန့်စားရပါတယ်။2020ပြည့်နှစ်ကျရင်တော့ Slovenia နိုင်ငံ Bratislava မှာကျင်းပမှာဖြစ်ပါတယ်ရှင်။
ရုရှားနိုင်ငံကနားမကျတဲ့ကြောင်လေးတစ်ကောင်ကိုကမ္ဘာဖလားဘောလုံးပြိုင်ပွဲအတွက်တရားဝင်ရှေ့ဖြစ်ဟောဆရာဖြစ်အတိအမှတ်ပြုလိုက်ပါတယ်။အာခီလီးစ်လို့ခေါ်တဲ့ဒီကြောင်ကလေးကိုပြီးခဲ့တဲ့ကမ္ဘာဖလားပွဲတွေတုန်းကရေပွဲပေါ်လိုမျိုးကမ္ဘာဖလားပွဲစဉ်တွေမှာဘယ်အသင်းနိုင်မလဲဆိုတာကိုမှန်မှန်ကန်ကန်ခန့်မှန်းနိုင်ဖို့လူတွေကမျှော်လင့်နေပါတယ်။ကြောင်ကလေးရဲ့နိုင်မဲ့အသင်းခန့်မှန်းနည်းကတော့ရှင်းပါတယ်။နိုင်မဲ့အသင်းအလံပါတဲ့အစာခွက်ကိုရွေးတာပါ။ဒီကြောင်ကလေးဟာစိန့်ပီတာစဘတ်မြို့အနုပညာနဲ့ရှင်းဟောင်းပစ္စည်းတွေပြသထားတဲ့ Hermitage ပြတိုင်မှာနေထိုင်တာဖြစ်ပါတယ်။ဒီကြောင်လေးအတွက်သတင်းစာရှင်းလင်းပွဲတွေလုပ်ပေးမှာဖြစ်တယ်လို့တပ်တေကန်ကပ်ပြားလဲထုတ်ပေးမှာဖြစ်တယ်လို့ပြတိုင်ကကြောင်လေးရဲ့ပြောရေးဆိုခွင့်ရှိသူ Mary Kaltunan ကပြောပါတယ်။ဒီကြောင်လေးအတွက်ပြောရေးဆိုခွင့်ရှိသူရှိတာဟာတချို့တွေအတွက်တော့အဆန်းဖြစ်ပေမဲ့တကယ်တမ်းသမိုင်းကြောင်အရဆိုရင်တော့မဆန်းပါဘူး။ဒီကြောင်လေးဟာပြီးခဲ့တဲ့နှစ်ရုရှားမှာကျင်းပခဲ့တဲ့ Federation ဖလားရမယ့်သူကိုမှန်မှန်ကန်ကန်ခန့်မှန်းနိုင်ခဲ့ပါတယ
်ကဘာတလွားဒုချစံပြသတင်းများပတ်စင်ကန်တာကိုနားဆင်ကြကြရတာပါရှင်အခုတနင်္လာနေ့မနက်ခင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင်
မဲမတမမှုတွေရှိနေတယ်ဆိုရဲပြောကြားချက်တွေကြားမှာပဲရုရှားရဲ့လက်ရှိသမ္မတဗလာဒီမီယာပူတင်အနိုင်ရနေကြောင်းကနဦးရွေးကောက်ပွဲရလဒ်တွေကဖော်ပြနေပါတယ်တနင်္ဂနွေနေ့မဲပေးကြတဲ့ရုရှားနိုင်ငံသားတွေကတော့ဘသူအနိုင်ရမယ်ဆိုတာကိုကြိုသိနေကြတယ်လို့ Kaliningrad data မှာတော့မဲယုံတွေပိတ်ပြီးခြင်းပဲကနဦးရလဒ်ကိုကြည့်ရင်မစ္စတာပူတင်ပဲအနိုင်ရတာပါရုရှားဆိုတာမှန်ထားတယ်လို့မဲပေးသူအရေးအတွက်90ရာခိုင်နှုန်းလောက်ထိတကယ်ရှိမရှိမသိရပါပဲ။မစ္စတာပူတင်ဟာမဲအလုံးရဲ့ 81.9 ရာခိုင်နှုန်းနဲ့ရှေ့ဆုံးကပြေးနေတယ်လို့ရုရှားရွေးကောက်ပွဲကော်မရှင်ကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာ2016ခုနှစ်သမ္မတရွေးကောက်ပွဲအတွင်းသူ့ရဲ့မဲဆွယ်မှုတွေမှာရုရှားနိုင်ငံနဲ့ဆက်ဆက်မှုရှိမရှိနဲ့တရားဥပဒေရစုံစမ်းစစ်ဆေးမှုတွေပေါ်မှာသမ္မတကပိတ်ဆို့ဟန်တားမှုလုပ်တာရှိမရှိဆိုတာတွေကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းမှု Robert Mueller ဟာနိုင်ငံရေးအရဘက်လိုက်မှုရှိတယ်လို့သမ္မတထရမ့်ကပြင်းပြင်းထန်ထန်ဆွဆွဲလိုက်ပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမှာကျင်းပတဲ့ဩစတြေးလျအာဆီယံထိပ်သီးအစည်းအဝေးမှာတနင်္လာနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကအခြေအနေတွေကိုအတော်အချင်းကြာကြာပြည့်ပြည့်စုံစုံအချိန်ယူရှင်းလင်းပြောခဲ့တယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောပါတယ်။ဒါ့အပြင်ရခိုင်ရင်းနဲ့ပတ်သက်ပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးအပ်ဖို့အာဆီယံနဲ့တခြားနိုင်ငံတွေကိုဒေါက်ဆန်းစုကြည်ကအကူအညီတောင်းခံခဲ့တယ်လို့လည်းပြောပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ကယ်ဆယ်လုပ်ငန်းတွေလှုပ်ဆောင်နိုင်ရေးဦးတည်ပြီးတရုတ်နဲ့ကမ္ဘောဒီးယားနိုင်ငံတို့ပူးတွဲပြီးပြုလုပ်တဲ့စီးလစ်ချင်းမှုကိုစနေနေ့ကစတင်လိုက်ပါပြီ
။တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုဒေါက်ခင်မြို့သက်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Great Bands ဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 10683ည၊လိုင်းဒိုမီတာ19 kHz 15563ည၊လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.